Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ရေ2020ခုနှစ်အောက်တိုဘာ18ရက်နေ့တနင်္ဂနွေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။လိုင်းဒိုမီတာ37 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။VOA ရဲ့ radio အစီအစဉ်တွေကိုရုပ်သံနဲ့လည်းဖြည့်ဆွက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ website စာမျက်နှာနဲ့ Facebook စာမျက်နှာတို့ကနေအချိန်နဲ့တပြေးညီဖန်ယူနာဆင်ကြည့်ရှုနိုင်ပါတယ်ရှင်။ဒီကနေ့ညပိုင်းအတွက်အစီအစဉ်မှုဖြစ်တော့ကျွန်မများသစင်အောင်ကတာဝန်ယူတင်ဆက်ပေးပါမယ်ရှင်
။ကျွန်တော်တားညူပါ။လာမယ့် ASEAN ထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်းဆောင်ကိုဖိတ်ကြားခြင်းမလုပ်ဖို့ ASEAN နိုင်ငံကြီးဝန်ကြီးတွေဆုံးဖြတ်တဲ့အပေါ်မှာအင်တန်ဆိပ်ပြက်မှုရဲ့အကြောင်းမြန်မာနိုင်ငံကြီးဝန်ကြီးဌာနကတုံ့ပြန်ပါတယ်။အတန်ထက်မြန်ပြီးတော့နျူကလ িয়ার အသုံးပြုနိုင်တဲ့ဒုံးဆန်းသတ်မှုတရုတ်ကလုပ်နိုင်ခဲ့တဲ့အပေါ်မှာအမေရိကန်ထောက်လိုင်းကြီးကိုအားအသင့်သွားစီတယ်ဆိုပြီးတော့ Financial Times သတင်းစာကဖော်ပြပါတယ်။စားတဲ့ဒီထိတ်တဲအောင်သတင်းတွေကိုကိုအောင်မြတ်သူနဲ့အတူကြီးညာပေးသွားဖို့ရှိပါတယ်
။ဟုတ်ကဲ့ပါရှင်။ဒီလိုနောက်ဆုံးရသတင်းတွေနဲ့အတူနားဆင်ရမယ့်သတင်းတွေမှာတော့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကိုတရားစွဲထားတဲ့အမှုတွေနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့တစ်ပတ်အတွင်းမှာဘယ်လိုထူးခြားတဲ့အချက်တွေရှိခဲ့ပါသလဲ။ဟုတ်ကဲ့ပါရှင်။ဒ
ီလိုနောက်ဆုံးရသတင်းတွေနဲ့အတူနားဆင်ရမယ့်သတင်းတွေမှာတော့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ဒီကဘာကြမ်းလိုက်ကောင်းတယ်ဆိုတော့အကြောင်းအဲ့လိုပြောတဲ့အခါကျတော့အဲ့ဒီရာချီကြီးရဲ့ဒီဘေးကအားလုံးညီလိုက်တယ်
ဒါကတော့ရှင်းနေဥက္ကမောင်စောပြောသွားခဲ့တာပါဒီသတင်းနဲ့အတူပတ်စင်ကဏ္ဍတွေမှာမြန်မာအရေးဆွေးနွေးကန်ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံဆိုင်ရာဆောင်းပါးကောက်နှုတ်ချက်မြန်မာပြည်ကပေးစာများကဏ္ဍနဲ့သတင်းတွေကသုတအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီလိုအစီအစဉ်တွေမတိုင်ခင်မှာတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုသားညွန့်ဦးနဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါရှင်
ရှိတော်အရှာနိုင်ငံများအသင်းအာဆီယံရဲ့လာမယ့်ထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖိတ်ကြားခြင်းမဟုတ်ဘူးအာဆီယံနိုင်ငံကြီးဝန်ကြီးတွေဆုံးဖြတ်လိုက်တဲ့ပုံမှာအင်တန်ဆစ်ပြက်ပြီးတော့ပြင်းထန်စွာကန့်ကွက်တဲ့အကြောင်းမြန်မာနိုင်ငံကြီးဝန်ကြီးဌာနကတုံ့ပြန်ခဲ့ပါတယ်လာမယ့်အောက်တိုဘာလ26ရက်28ရက်နေ့ကျင်းပမယ့်အာဆီယံထိပ်သီးခေါင်းဆောင်များဆွေးနွေးပွဲမှာမြန်မာစစ်ကောင်စီအကြီးအကဲကိုမဖိတ်ဘူးတောက်ကြံကြီးကလုပ်တဲ့အာဆီယံရေးပေါ်အစည်းအဝေးမှာဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်အာဆီယံလက်ကျဥက္ကဋ္ဌဖြစ်တဲ့ဘရူနိုင်းနိုင်ငံရဲ့ကြီးညာချက်မှာတော့ဒေသတွင်းလူညိုရေးနဲ့စီမင်းစည်းကမ်းအခြေခံအဖွဲ့အစည်းတစ်ခုဖြစ်တဲ့အာဆီယံရဲ့ညီညွတ်မှုယုံကြည်ကိုးစားခံမှုနဲ့အရေးပါမှုတွေပေါ်မှာမြန်မာနိုင်ငံရဲ့ပြဿနာကရိုက်ခတ်နေတာကြောင့်အဖွဲ့ဝင်တွေစိုးရိမ်နေတဲ့အကြောင်းဖော်ပြပါရတယ်။မြန်မာစစ်ကောင်းဆောင်စားနိုင်ငံရေးကဏ္ဍကမဟုတ်တဲ့သူတဦးဦးကိုပဲလက်ခံဖို့တောက်ကြနေကအာဆီယံနိုင်ငံကြီးဝန်ကြီးတွေရဲ့အရေးပေါ်အစည်းအဝေးမှာဆုံးဖြတ်ခဲ့ပြီးတော့နောက်တည့်မှာတော့တရားဝင်ကြီးညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။မြန်မာစစ်ကောင်စီနိုင်ငံကြီးဝန်ကြီးဌာနကတော့မြန်မာနိုင်ငံကကုစားပြုတရားမဲ့သူတွေနဲ့ပတ်သက်လို့အာဆီယံရဲ့ဆုံးဖြတ်ချက်ဟာအဖွဲ့ကြီးရဲ့အခြေခံမူတွေနဲ့ကိုက်ညီမှုရှိတဲ့အတွက်စိတ်ပြက်မိတဲ့အကြောင်းနဲ့ပြင်းထန်ကန့်ကွက်ခဲ့တဲ့အကြောင်းတုံ့ပြန်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ဆက်တွဲနိုင်ငံရေးအချက်အလက်တွေပေါ်ပေါက်နေတာကိုဖြေရှင်းနိုင်ဖို့ရည်ရွယ်ပြီးတော့အာဆီယံရဲ့အထူးကိုယ်စားလှယ်တစ်ခုကိုတာဝန်ပေးဖို့အပါအဝင်အာဆီယံကဧပြီလတည်းမှာပဲဘုံသဘောတူညီချက်5ရက်ချမှတ်ခဲ့တာဖြစ်ပါတယ်။ဒါမဲ့လို့လေအာဆီယံထုကူစလေမြန်မာနိုင်ငံကိုသွားပြီးတော့ဖမ်းဆီးခံထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်သက်ဆိုင်သူတွေနဲ့တွေ့ခွင့်မရသေးတာကြောင့်အာဆီယံနဲ့နိုင်ငံတကာအတိုင်းဝန်ကစစ်ကောင်စီကိုဖိအားပေးနေကြပါတယ်
။ Iraq နိုင်ငံရဲ့လွတ်တော်ရွေးကောက်ပွဲတွေမှာမဲလာပေးသူ43ရာခိုင်နှုန်းထိရောက်ရှိခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်ကစနေနေ့ကကြေညာပါတယ်။ဒါဟာအစောပိုင်းထုတ်ပြန်ခဲ့တဲ့ကိန်းနဲ့နဲ့တဲ့အနည်းငယ်ပူပြီး2018ရွေးကောက်ပွဲထက်တော့မဲပေးသူအရေအတွက်နည်းပါတယ်။ Iraq နိုင်ငံရဲ့အောက်တိုဘာ10ရက်ရွေးကောက်ပွဲမှာလူ 9.6 တန်လာရောက်မဲပေးကြရတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။လူကြိုက်များနေတဲ့ရှီယာဘာသာရေးကောင်းဆောင်မူတတာအယ်ဆာဒါကတော့လွတ်တော်အမတ်နေရာအများဆုံးကိုဆက်ပြီးတော့ထိန်းထားနိုင်မယ်လို့ပြောဆိုထားပြီးရွေးကောက်ပွဲရလဒ်ကိုလည်းဇော်ရကတက်မှာမဟုတ်ဘူးလို့ဆိုပါတယ်။ရွေးကောက်ပွဲကော်မရှင်ကအစောပိုင်းကိန်းကနေအရာမဲလာပေးသူ41ရာခိုင်နှုန်းရှိမယ်လို့ပြောဆိုထားပြီး2018ရွေးကောက်ပွဲတုန်းကတော့ 44.5 ရာခိုင်နှုန်းထိမဲပေးခဲ့ကြတာပါ။လက်ရှိဝန်ကြီးချုပ်မူစတာဖာအယ်ကတ်ဟီမီကတော့ရွေးကောက်ပွဲဝင်မှာမဟုတ်ပေမဲ့လို့သူ့ရဲ့ဒုတိယသက်တမ်းကိုတော့မဲရလက်ထွက်ပေါ်ပြီးနောက်ပိုင်းညှိနှိုင်းမှုတွေပေါ်မှာမူတည်နေမှာဖြစ်ပါတယ်။အီရတ်နိုင်ငံမှာလွှတ်တော်မတ်နေရာ329နေရာအတွက်ပါတီပေါင်း169ပါတီမှာအမတ်လောင်3200တို့ဝင်ရောက်ရှင်ပြိုင်နေကြတာဖြစ်ပါတယ်ခင်ဗျာ
။ပြီးခဲ့တဲ့ဩဂတ်စ်လတုန်းကအတန်ထက်မြန်ပြီးတော့နျူကလ িয়ার အသုံးပြုနိုင်တဲ့ဒုံးဆန်းသတ်မှုတရုတ်ကလုပ်နိုင်ခဲ့တာဟာအမေရိကန်ထောက်လိုင်းရေးပိုင်းကိုအားတင့်သွားစေတယ်လို့အမည်မဖော်တဲ့သတင်းရင်းမြစ်၅ခုကိုကိုးကားပြီးတော့ Financial Times သတင်းစာကဖော်ပြပါရယ်အတန်ထက်မြန်တဲ့ရင်ငယ်ကိုတည်ဆောင်ထားတဲ့ဒုံးကြီးကိုအာဂါသပတ်လန်းအနိုင်ပိုင်းထီကိုတရုတ်စစ်တပ်ကပြစ်လွတ်ခဲ့ပြီးတော့ပြစ်မှတ်မရောက်ခင်ကဘာပတ်လန်းနဲ့ကိုဝင်ရောက်ခဲ့တယ်လို့လည်းဖော်ပြပါရယ်သူ့ရဲ့ပြစ်မှတ်နေရာကိုလည်းမိုင်20ကျော်လောက်ပဲကွာဝေးပြီးတော့ထိမှန်ခဲ့တယ်လို့ဆိုပါရယ် ဒီစမ်းသပ်မှုကိုကြည့်လို့ရှိရင်တရုတ်နိုင်ငံရဲ့အတန်ထက်မြန်တဲ့လက်နက်တိုးတက်မှုဟာအမခန်းပွဲရှိပြီးတော့အမေရိကန်ယာရှိတွေနားလည်သိရှိတာထက်အတော်လေးကိုပိုမိုတိုးတက်နေတယ်လို့လည်းထောက်လိုင်းရေးအရင်းမြစ်တွေကိုကိုးကားပြီးတော့ Financial Times သတင်းစာကရေးပါတယ်ရိုက်တာသတင်းဌာနကနေပြီးတော့ဒီသတင်းနဲ့ပတ်သက်ပြီးတော့တရုတ်ကာကွယ်ရေးဝန်ကြီးဌာနကိုဆက်သွယ်မေးမြန်းထားပေမဲ့တုံ့ပြန်ချက်ထွက်မလာသေးပါဘူးဒါလိုမျိုးအတန်ထက်မြန်တဲ့ဒုံးကျည်တွေကိုအမေရိကန်နဲ့ရုရှားနိုင်ငံတို့ကလည်းစမ်းသပ်ထုတ်လုပ်နေပါတယ်။မြောက်ကိုရီးယားကလည်းသူတို့အနေနဲ့အတန်ထက်မြန်တဲ့ဒုံးကျည်ကိုစမ်းသပ်ပစ်ခတ်ခဲ့တယ်ဆိုပြီးတော့ပြီးခဲ့တဲ့လတုန်းကကြေညာခဲ့ပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုချီကာဂိုမြို့မှာမြို့တော်အုပ်ချုပ်ရေးနဲ့ရဲသမဂ္ဂတို့ကြားကာကွယ်ဆေးကိစ္စနဲ့ပတ်သက်လို့သဘောတူညီမှုမရတာကြောင့်မြို့တော်ရဲတပ်ဖွဲ့ဝင်တဝက်လောက်ကလာစာမဲခွင့်ယူဖို့အခြေအနေကိုရောရှိလာပွဲရှိတယ်လို့အမေရိကန်သတင်းနဲ့မှာဖော်ပြပါတယ်။ပြည်ထောင်စုဖက်ဒရယ်အစိုးရမှာအလုပ်လုပ်ကိုင်နေတဲ့အစိုးရဝန်ထမ်းတွေနဲ့ကန်ထရိုက်တာဝန်ထမ်းတွေအားလုံးဟာကိုဗစ်ကပ်ဝဲဆေးထိုးရမယ်ဆိုပြီးတော့သမ္မတဂျိုးဘိုက်ဒန်အစိုးရကဒီလအစောပိုင်းမှာစီးမြင်ထုတ်ပြန်ထားတာပါဒီစီးမြင်ရဆိုရင်ဝန်ထမ်း100နဲ့အထက်ရှိတဲ့ပုဂ္ဂလိကကုမ္ပဏီတွေနဲ့လည်းသူတို့ဝန်ထမ်းတွေကပ်ဝဲဆေးထိုးဖို့ဒါမှမဟုတ်ရင်ရောဂါပိုးမရှိကြောင်းအပတ်စဉ်စစ်ဆေးအတည်ပြုချက်ရယူရမှာဖြစ်ပါတယ်ချီကာဂိုမြို့တော်ရဲတပ်ဖွဲ့သမ္မတဥက္ကဋ္ဌဂျွန်ကက်တန်ဇာရာဟာရဲရရှိအနေနဲ့ကပ်ဝဲဆေးထိုးဆိုင်ရာစီးမြင်တွေကိုမလိုက်နာဖို့တိုက်တွန်းနေတယ်ဆိုပြီးတော့ကိုခရံတရားရုံးမှာတရားစွဲတင်လာတယ်လို့ချီကာဂိုမြို့တော်ဝန်လော်ရီလိုက်ဖုတ်ကတောက်ချနေတုန်းကကြေညာခဲ့ပါတယ်ရဲသမဂ္ဂရဲ့တုံ့ပြန်ညင်ညာချက်တွေမှာတော့ကာကွယ်ဆေးထိုးမူဝါဒနဲ့ပတ်သက်လို့ရဲဌာနနဲ့မြို့တော်အုပ်ချုပ်ရေးအဖွဲ့တွေကြားညှိနှိုင်းဆဲဖြစ်တယ်လို့ဖော်ပြပါတယ်ဆွေးနွေးညှိနှိုင်းစရာတွေကြံနေသေးပေမဲ့မြို့တော်အုပ်ချုပ်ရေးဘက်ကတစ်ဖက်သက်မူဝါဒအပြောင်းလဲလုပ်ခဲ့တယ်လို့လည်းရဲသမဂ္ဂရဲ့ကြေညာချက်မှာဖော်ပြပါတယ်ဒါကြောင့်မြို့တော်အုပ်ချုပ်ရေးအဖွဲ့ရဲ့ကာကွယ်ဆေးထိုးဆိုင်ရာအမိန့်ကိုဆိုင်းငံ့ထားပေးဖို့ချီကာဂိုရဲဌာနကပြန်ပြီးတော့တရားရုံးကိုတင်ပြတာဆိုပါတယ်ဒီအတွက်ကျန်းမာစစ်ဆေးမှုတွေမလုပ်ခင်မှာတော့ရဲသမဂ္ဂဥက္ကဋ္ဌအနေနဲ့ကာကွယ်ဆေးထိုးမူဝါဒတွေကိုမလိုက်နာဖို့တိုက်တွန်းအားပေးတဲ့ထုတ်ပြန်မှုတွေမလုပ်ရဘူးဆိုပြီးတော့ခရိုင်တရားရုံးကတောက်ကြနေမှာအမိန့်ထုတ်ပြန်ထားပါတယ်။အမေရိကန်ပြည်တော်စုနေရာတော်တော်များမှာရဲဌာနတွေနဲ့သက်ဆိုင်ရာဒေသအုပ်ချုပ်ရေးအဖွဲ့တွေကြားကာကွယ်ဆေးထိုးဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးတော့အငင်းခုန်တွေဖြစ်နေကြပါတယ်။ချီကာဂိုမြို့လိုပဲနယူးယောက်၊လော့စ်အန်ဂျလိစ်နဲ့ဆန်ဖရန်စစ္စကိုမြို့တွေမှာလည်းအလားတူအခြေအနေတွေကြုံတွေ့ရတာပါဗျာ။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးနိုင်ငံတကာသတင်းတွေကိုဆက်လက်အတန်လွှင့်နေပါတယ်ဂျပန်ဝန်ကြီးချုပ်တဲ့ဖူမီယိုကာရှိဒါဟာလာမယ့်ဆောင်းရာသီရာသီပွဲတော်အတွက်စစ်တွင်းကြဆုံးသူတွေကိုအမှတ်တရလုပ်ထားတဲ့ရာဇဂူနီဖျားချောင်းကိုအဖွဲထွက်ဆေးလုပ်ပြီးတော့ဝိပုစုတောင်းမှုလုပ်ပါတယ်။ဂျပန်ဝန်ကြီးချုပ်ကီရှိဒါဟာတရုတ်နဲ့ကိုရီးယားနိုင်ငံတို့ရဲ့အမျက်ဒေါသထွက်မှုကိုရှောင်တဲ့အနေနဲ့ရခိုင်ခေါင်းဆောင်တွေလိုပဲကိုယ်တိုင်တော့သွားပြီးတော့ဝိပုစုတောင်းတာမျိုးမလုပ်ပါဘူး။တူဂျိုမှာရှိတဲ့ရာဇဂူနီဖျားချောင်းကိုတရုတ်နဲ့တောင်ကိုရီးယားနိုင်ငံတို့ကတော့ဂျပန်နိုင်ငံရဲ့သူတို့ပေါ်မှာရက်စက်ကြမ်းကြုတ်မှုတင်ကြတာဖြစ်နေမြင်ကြပါတယ်။သူတို့နိုင်ငံတွေမှာစစ်ရာဇဝတ်မှုတွေကျူးလွန်ခဲ့ကြတဲ့ဂျပန်စစ်ကောင်းဆောင်14ဦးနဲ့စစ်သည်2000ခွဲကိုအဆိုပါဖျားเจ้าမှာဂုဏ်ပြုထားတာမှလို့အခုလိုရှုမြင်ကြတာဖြစ်ပါတယ်။ဒီလဆောပိုင်းမှာဝန်ကြီးချုပ်တစ်ရာဒူကိုရယူထားတဲ့ Liberal Democratic Party ရဲ့ခေါင်းဆောင်ကက်ရှိတာဟာအမျိုးသားရွက်ောက်ပွဲတွေကို October 31ရက်မှာပြုလုပ်မယ်လို့ပြောဆိုထားပြီးတော့အင်းနီချင်းတိုင်းပြည်တွေကလည်းသူ့ရဲ့ခြေလှမ်းကိုစောင့်ကြည့်နေပါတယ်။2013ခုနှစ်မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကအဆိုပါဝတ်ကြောင်းကိုနောက်ဆုံးတွားရောက်လည်ပတ်ခဲ့တာဖြစ်ပြီးတော့တောင်ကိုရီးယားနဲ့တရုတ်တို့ရဲ့အမျက်ဒေါသပြင်အမေရိကန်ရဲ့စိတ်ပျက်မှုတွေပါကြုံတွေ့ခဲ့ရပါတယ်။ကရှိတာမတိုင်ခင်ဝန်ကြီးချုပ်ဖြစ်ခဲ့တဲ့ဝန်ကြီးချုပ်ဟောင်းယာရှီဟီတီရှူဂါကတော့အခုတနင်္ဂနွေနေ့မှာဝိပုကြောင်းကိုကိုယ်တိုင်သွားပြီးတော့ဆူတောင်းခဲ့တယ်လို့ကျူတူသတင်းမှာဖော်ပြပါရတယ်။တောင်ကိုရီးယားနိုင်ငံကြီးပြောခွင့်ရှိသူကတော့စူးစူးဝါးဝါးဒါကိုစိတ်ပျက်မိကြောင်းနဲ့အဆိုပါဝတ်ကြောင်းမှာတာဝန်ယူလို့စိတ်ရှိတဲ့ဂျပန်ခေါင်းဆောင်တွေအဖန်တလဲတဲ့သွားပြီးတော့ဝိပုဆူတောင်းတဲ့အပေါ်မှာဝမ်းနည်းမိတဲ့အကြောင်းပြောဆိုထားပါရခင်ဗျာ
။ပြီးခဲ့တဲ့စနေနေ့ကဗြိတိသျှပါလီမန်အမတ်တူဟာဖျားကြောင်းတစ်ခုမှာဒါနဲ့အချက်ပေါင်းများစွာအထောက်ခံရပြီးတော့တည်ဆုံသွားပါရတယ်။အဆိုပါတက်ခတ်မှုကအချက်ပတ်တက်ခတ်မှုတစ်ခုဖြစ်တယ်လို့ရဲအဖွဲ့ကပြောပါရတယ်။အသက်69နှစ်အရွယ်ရှိဖြစ်တဲ့ David Ames ကအင်္ဂလန် SS ဒေသအနောက်တောင်ပိုင်း Conservative Party ဝင်တူဖြစ်ပြီးတော့သူ့ရဲ့မဲဆန္ဒနယ်မြေကိုအလဲလာစင်မှာတောက်ကြနေကအတက်ခတ်ခံခဲ့ရတာဖြစ်ပါရတယ်။မြို့တော်ရဲတပ်ဖွဲ့ကစနေနေ့ကထုတ်ပြန်ရမှာတော့ကနဦးစစ်ဆေးချက်တွေအရတပ်ဖြတ်တဲ့အကြောင်းရင်းဟာ Islam အစွန်းရောက်ဝါဒနဲ့ဆက်ဆက်ဖွဲ့ရာရှိတယ်လို့ဆိုပါရတယ်။ဗြိတိသျှဝန်ကြီးချုပ် Boris Johnson ကတော့နိုင်ငံရေးမှာအလွန်တရာစင်နာသနာပြီးတိမ်မွေးတဲ့လူကြီးလူကောင်းတူကိုရဲရဲဆက်ဆက်တပ်ဖြတ်ပြစ်တာမှုအလွန်တရာတုံလို့ဝန်နေမိတယ်လို့ဆိုပါရခင်ဗျာ
။ဟေတီနိုင်ငံမြို့တော်မှာကလင်းငယ်တွေပါဝင်အမေရိကန်သာနာပြီးအဖွဲ့နဲ့သူတို့ရဲ့မိသားစုဝင်18ဦးလောက်ပြန်ပြီးဆွဲဖမ်းဆီးခံထားရတယ်လို့လုံခြုံရေးအရာရှိတွေကကိုးကားပြီးတော့ The New York Times သတင်းစာကရေးပါတယ်။ မိဘမိတ်ကြီးအားတစ်ခုကနေပြန်ထွက်သူတို့ဖမ်းဆီးပြန်ပြီးဆွဲခံရတာဖြစ်တယ်လို့သိရပါတယ်။ဟေတီကနောက်နေရာတစ်ခုကိုသူတို့မသွားခင်အဖွဲ့ဝင်တချို့ကိုလေးစိတ်မှချထားပြီးဖို့အတွက်အသွာဘတ်စကားတစ်စင်းပေါ်မှာအခုလိုဖမ်းဆီးခံရတာဖြစ်တယ်လို့ဒေသအရာရှိတွေကကိုကဖော်ပြပါတယ်။ဒီချင်းဒီကိုစောင့်ကြည့်နေတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူဂျင်နီဖာကပြောပါတယ်။ဟေတီမှာရှိတဲ့အမေရိကန်တန်ရုံးဘက်ကတော့ရုံးပိတ်ချိန်ဖြစ်နေလို့တုံ့ပြန်ချက်ဘာမှမရသေးပါဘူးခင်ဗျာ
။အကသားရဲ့ပထမဦးဆုံးရွှေရှင်သွားရကြတဲ့ရုရှားမင်းသမီးယူလီယာဘယ်ရစ်လစ်နဲ့ရုရှင်ဒါရိုက်တာကမ်ရှပင်ကိုရိုနှစ်ဦးကတော့အခုတနင်္ဂနွေမှာကဘာမြေကိုပြန်လည်ရောက်ရှိလာပါပြီ။သူတို့နှစ်ဦးဟာနိုင်ငံတကာအာသာစခန်းမှာဆက်နေကြနေထိုင်ရိုက်ကူးခဲ့တာဖြစ်ပါတယ်။သူတို့နှုတ်နဲ့တူအာဂသဝန်ထမ်းတို့ကိုတည်ဆောင်လာတဲ့ Soyuz MS-18 ဒုံးမြန်ထိပ်ဖူဟာကာဇက်စတန်အနောက်ဘက်ဝေးလံတီခေါင်နဲ့လွေမြင်တခုမှဆင်းသက်ခဲ့တယ်လို့ရုရှားအာဂသအေဂျင်စီကသတင်းထုတ်ပြန်ပါတယ်။ရုရှားနိုင်ငံပိုင်ရုတ်တန့်ကလည်းကမ္ဘာမြေပြင်နဲ့ပြန်လည်ဝင်ရောက်လာတဲ့ဒုံးမြန်ထိပ်ဖူဟာလေကြီးဖွင့်ပြီးတော့ကာဇက်စတန်မြက်ခင်ပေါ်မှာဆင်းသက်လာပုံဒုံးမြန်ထိပ်ဖူတွေကပြန်ထွက်လာတဲ့သူတို့ကိုမြေပြင်ဝန်ထမ်းတွေကနွေးနွေးထွေးထွေးကြိုဆိုတာတွေကိုပြသပါတယ်။မင်းသမီးယူလီယာကတော့ဒီနေ့အတွက်သူမအတော်လေးဝမ်းနည်းစိတ်မကောင်းဖြစ်မိတယ်လို့ဆိုပါတယ်။စနေကြနေထိုင်ခဲ့တဲ့အာဂသခီးစဉ်အားလုံးပြီးဆုံးသွားတာမို့သူမအနေနဲ့မခွဲခြင်းပဲခွဲခွာခဲ့ရတယ်လို့ဆိုပါတယ်။မင်းသမီးယူလီယာနဲ့ဒရိုက်တာရှပင်ကိုရိုကိုခီးစဉ်နောက်ဆက်တွဲပြန်လည်နံနံထလာစေဖို့အတွက်မော်စကိုမြို့ပြင်မှာရှိတဲ့ Russian Star City မှာတပတ်ကြာသွားရောက်နေထိုင်မှုပို့ဆောင်ထားတယ်လို့ Russia အာဂသအေဂျင်စီကပြောပါရခင်ဗျာ။
ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုသားညွန့်ဦးနဲ့ကိုအောင်မြတ်သူတို့ပြောပြပေးခဲ့တာပါရှင်။ကျမတို့ရဲ့ VOA Radio အစီအစဉ်တွေကိုရုပ်သံနဲ့လည်းဖြည့်ဆွက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ website စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ Facebook စာမျက်နှာတို့ကလည်းအချိန်နဲ့တပြေးညီဖမ်းယူနာဆင်ကြည့်ရှုနိုင်ပါတယ်ရှင်။ဒီကနေ့အတွက်တော့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းသုံးသပ်ချက်တစ်ပုဒ်ကိုထုတ်လွှင့်ပေးခြင်းပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုတရားစွဲထားတဲ့အမှုတွေနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့အပတ်အတွင်းမှာထူးခြားတဲ့အချက်တွေရှိခဲ့ပါတယ်။ဒီထဲမှာသမရဦးဝင်းမြင့်ရဲ့ February 1ရက်နေ့ကအာဏာသိမ်းဖြစ်စဉ်ကိုထွက်ဆိုသွားတာနဲ့ဒေါက်ဆန်းစုကြည်ရဲ့ရှေ့နေရေးအပေါ်အမှုနဲ့ပတ်သက်ပြီးတော့ပြောဆိုခွင့်နေပိတ်ပင်ခံရတာတွေပါဝင်ပါတယ်။ခြေနေအပြည့်စုံကိုတော့ကိုရန်နိုင်စုစည်းတင်ပြပေးထားပါတယ်ရှင်။
ဒေါန်ဆန်းစုကြည်ပေါ်တရားစွဲထားတဲ့အမှုတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့ဘက်မှာထူးခြားတာကတော့ဒေါန်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်နှစ်ယောက်စလုံးကိုသဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့တရားစွဲထားတဲ့အမှုကိုစွဲချက်တင်လိုက်ပါတယ်2020ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလပါတီစည်းရုံးရေးရင်နှင်းကိုလက်ပြတာကိုဗစ်ကာလမဲဆွယ်စည်းရုံးရေးတွေကြောင့်သဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့ဒေါန်ဆန်းစုကြည်ကိုနှမှုသမရဦးဝင်းမြင့်ကိုတမှုစွဲတာဖြစ်ပြီးဒါကအများပြည်သူတည်ငြိမ်အေးချမ်းအောင်လှုပ်ဆောင်မှုရာဇဝတ်ကြီးပုံမှန်95ခါခွေးနဲ့စွဲချက်တင်လိုက်ပြီးတဲ့နောက်ဒုတိယမြောက်စွဲချက်တင်တဲ့အမှုဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ရှေ့နေဒီဘက်ကတော့အခုလိုစွဲချက်တင်ဖို့ဇုံဖြတ်လိုက်တာနဲ့ပတ်သက်ပြီးအယူခံဝင်သွားမယ်လို့ပြောပါတယ်။ဒါပြင်နောက်ထပ်ထူးခြားတာတစ်ခုကတော့ဒေါက်ဆန်းစုကြည်ကသူ့ဘော်စွဲထားတဲ့အမှုတွေဟာအပတ်စဉ်နေတိုင်းလိုလိုယုံကျိန်းတွေရှိနေတာကြောင့်ကျမကြီးထိခိုက်နိုင်တဲ့အတွက်အပတ်စဉ်ဆင့်နေတာအစားနှစ်ပတ်တစ်ခါဆစ်ပေးဖို့ရှောက်ထားတာကိုလည်းတရားရုံးကလက်မခံဘဲပယ်ချခဲ့ပါတယ်။ဒါပြင် NLD ဆိုရလက်ထက်စီးပွားရေးကြံပေးဖြစ်တဲ့ဩစတြေးလျနိုင်ငံသားရှောင်းတာနော်ရဲ့အမှုနဲ့ပတ်သက်ပြီးသကပြန်ခေါ်ခွင့်တောင်းတာကိုတရားသူကြီးကလက်မခံဘဲပယ်ချလိုက်ပြီးတော့သူတို့သတ်မှတ်ထားတဲ့တရားသူကြီးတယောက်ကိုပဲသကပြန်လုတ်ခွင့်ပေးခဲ့ပါတယ်။ဒီအချက်တွေကိုကြည့်မယ်ဆိုရင်စစ်ကောင်စီရဲ့တည်ထောင်တရားရုံးဟာဒေါက်ဆန်းစုကြည်တို့ဘက်ကရှောက်ထားတင်ပြချက်တွေကိုလက်မခံဘဲပယ်ချနေတာတွေကိုတွေ့ရပြီးတော့အမှုတွေကိုလည်းမြန်မြန်ပြီးဆုံးအောင်လုပ်သွားမဲ့ပုံမှန်ရှိတယ်လို့ပြောရမှာဖြစ်ပါတယ်။ဒီတစ်ပတ်တရခွင်ထွက်ဆိုချက်ဒီတဲမှာစိတ်ဝင်စားစရာအကောင်းဆုံးကတော့အင်္ဂါနေ့ကတရခွင်မှာသမရဦးဝင်းမြင့်ရဲ့သက်တည်ထွက်ဆိုချက်ဖြစ်ပါတယ်။ရာဇဝတ်ကြီးပုံမှန်95ခါခွေးနဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုနဲ့ဆွဲတဲ့မှုနဲ့ပတ်သက်ပြီးတော့သမရဦးဝင်းမြင့်ကသူကိုယ်တိုင်သက်တည်ထွက်ဆိုခဲ့ပြီးတော့ February 1ရက်နေ့ကစစ်တပ်ကအာဏာသိမ်းတုန်းကဖြစ်ရကိုထွက်ဆိုသွားခဲ့ပါတယ်။ဆေးရရှိနှစ်ယောက်ကသူစီရောက်လာပြီးတော့ကျမကြီးအကြောင်းပြချက်နဲ့ယာရုကဆင်းပေးဖို့ဖိအားပေးပြီးတဲ့နောက်ဖန်ခံခဲ့ရတယ်လို့ထွက်ဆိုသွားခဲ့ကြောင်းဒေါက်ဆန်းစုကြည်ရဲ့ရှေ့နေဦးခမောင်စောကပြောပါတယ်
။အဲ့ဒီမှာဦးဝင်းမြင့်ကသူကစေဘာရီကတည်းကနေသူဖန်ဆောင်ရတဲ့အကြောင်းကိုစာပြောတာပါ။သူကဒီပြည်ပေါ်ကိုအရှင်းရှင်းပြောတယ်။အဲ့ဒီအရှင်းရှင်းပြောတာလာပြီးတော့သူကဒီနေ့စာပြောတာဟာလည်းရှိတယ်။အဲ့ဒီမှာရတယ်ကနေပြီးတော့သူကဒီလိုပေါ့ကျမကြီးကျမ်းပြရတယ်။အဲ့ဒီကဒီကျမကြီးကောင်းတယ်ဆိုတဲ့အကြောင်းအဲ့ဒီရတာကအဲ့ဒီအရာရှိကြီးရဲ့ဒီဘေးကအဲ့ဒီဟာလည်းနေရတယ်နော်ဒီကမြိုင်းမှာဟိုဖြစ်နေတယ်အရေးရှိနေတယ်ဖြစ်နေတယ်အဲ့ဒီလို အကျံပေါ်ပြီးတော့အဲ့ဒီအချိန်ကလေးကသူပြောနေတာအဲ့ဒီအချိန်ကလေးကသူအဖန်ခံရတယ်ဒီနေ့ကလည်းမတွေ့ရဘူးဒီလိုမှလည်းဟောအဆက်တွေနဲ့ဘူးမှလည်းမရဘူးဖန်ခံပြီးတဲ့နောက်ပိုင်းမှာထုတ်တယ်ဆိုရင်ဒီလိုဆွဆွဲထားတယ်ဒီကထုတ်တယ်ဆိုရင်စာရည်ရဒီဘာသာပြန်နောက်မှထုတ်တာလေအဲ့ဒါမှမသိဘူးလေသူ့ကိုမသိဘူးအဲ့ရမလို့သူငယ်ဆိုင်လို့ပြောတာ
ဒီအချက်ကြောင့်ပဲစစ်ကောင်စီဟာသူတို့အာဏာသိမ်းတော့ကအခြေအနေတစ်ခုကိုအများပြည်သူသိရှိခဲ့တဲ့အတွက်ဥက္ကမောင်ဇော်နဲ့သူ့ရဲ့လက်ထောက်ရှင်းနေတဲ့အပေါ်မှာဖိအားပေးပြီးတော့အမှုနဲ့ပတ်သက်ပြီးတားမြစ်ပိတ်ပင်တာတွေလှုပ်လာပုံလည်းရပါတယ်။သမရဦးမြင့်ထွက်ဆိုတာနဲ့ရုံတော်မှာစစ်ဆေးမေးမြန်းတာတွေကိုအများပြည်သူသိခွင့်ရှိမရှိဒေါက်တာဆန်းစုကြည်ကမေးမြန်းခဲ့တာမှာတရားရုံးကလည်းတရားခွင်ကိုအများပြည်သူကိုပေးမဝင်ပေမဲ့ဒါရင်းနဲ့ပတ်သက်ပြီးပိတ်ပင်ထားတာမရှိဘဲ open court ဖြစ်တာကြောင့်သိခွင့်ရှိတယ်လို့ဆိုပါတယ်။ရုံးတော်မှာထွက်ဆိုခဲ့တဲ့အဲ့ဒီထွက်ဆိုချက်တွေဟာတသက်အဖြစ်တရားဝင်ထွက်ဆိုချက်တွေဖြစ်ပြီးတရားရုံးကလည်းပိတ်ထားတာမရှိတဲ့အတွက်ရှင်နေဥက္ကမောင်စောကမီဒီယာတွေကိုပြန်ပြောခဲ့တာဖြစ်ပါတယ်။အဲ့လိုပြောတဲ့အတွက်ပြင်မနာမျိုးနဲ့အုတ်ချိုရည်မှုရုံးကရှင်နေဥက္ကမောင်စောကိုခေါ်ပြီးတော့ရာဇဝတ်ကျင့်ထုံးဥပဒေပုံမှန်144အရအမှုနဲ့ပတ်သက်ပြီးပြည်တွင်းပြည်ပကမီဒီယာအဖွဲ့အစည်းတွေအပြည်ပြည်ဆိုင်ရာအဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေ INGO တွေနိုင်ငံခြားအစိုးရတာဝန်ရှိသူတွေအပါအဝင်မြစ်တီပြင်ပအဖွဲ့အစည်းကပုဂ္ဂိုလ်တွေကိုမှတိုက်ရိုက်တော်၎င်းတွယ်ဝိုက်ရတော်၎င်းတခြားတနည်းနည်းနဲ့ဆက်သွယ်ဆောင်ရွက်ခြင်းမပြုဖို့ဆိုပြီးတော့တားမြစ်လိုက်ပါတယ်။တရားရုံးမှာကြားနာစစ်ဆေးမှုတွေထရေဝင်တပ်တွေထွက်ဆိုချက်တွေအမှုအခြေအနေနဲ့ပတ်သက်ပြီးတော့ရှေ့နေတွေမှာပြောပိုင်ခွင့်ဘလောက်ရှိပါသလဲ။တရားရုံးကတော့တားမြစ်ပိတ်ပင်ထားခြင်းမရှိတဲ့အပေါ်အုပ်ချုပ်ရေးဘိုင်းကဘာလို့တားမြစ်ရလဲဆိုတာနဲ့တားမြစ်ပိုင်ခွင့်ရှိသလားဆိုတာတွေကလည်းမေးခွန်းထုတ်ဆရာဖြစ်နေပါတယ်။အဲ့လိုတားမြစ်လိုက်တာကလောလတ်စွာထုတ်ဖို့ပြောဆိုပိုင်ခွင့်ကိုထိခိုက်စေပြီးတော့ရှင်နေတွေပေါ်မှာလည်းဖိအားပေးတာချင်းချောက်ရတော့ရောက်နေပါတယ်။ဒေတာတာကတော့စစ်ကောင်စီဟာဒီမှုနဲ့ပတ်သက်ပြီးတော့သတင်းစီးဆင်းမှုကိုတားဆီးဟန်တားမှုတွေလှုပ်လာနေတယ်လို့ဥပဒေကြောင်းအရခုခံကာကွယ်ပေးနေတဲ့ရှင်နေတွေအပေါ်မှာလည်းတရားရည်တော်၎င်းတွယ်ဝရည်တော်၎င်းတနည်းနည်းနဲ့ PRB ချင်းချောက်တာတွေလှုပ်လာနေတယ်လို့ပဲသုံးသပ်မှာဖြစ်ပါတယ်။အာရီလိုက်စားမှုနဲ့ပတ်သက်ပြီးဆွဲထားတဲ့လေးမှုကိုတောက်ကြနေကစစ်ဆေးတာမှာတော့စစ်ကောင်စီဘက်ကတပ်တွေခေါ်ခဲ့တဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းရဲ့ဇနီးဒေါက်ခင်မိမိကျွဲလာမထွက်နိုင်လို့သုံးမှုပဲစစ်နိုင်ခဲ့ပါတယ်ခင်ဗျာ
။ကိုရနိုင်စူးစီးတင်ပြပေးထားခဲ့ရပါရှင်။အခုဆက်ပြီးတော့ဒီသတင်းပတ်အတွက်မြမအရေးဆွေးနွေးခန်းမှာNCA အပြည့်ရဲ့သဘောတူညီချက်ယူထားတဲ့တိုင်းဒေသအဖွဲ့အစည်းတွေအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းဆိုင်ရာနိုင်ငံရေးဆွေးနွေးပွဲတွေကိုစစ်ကောင်စီနဲ့ဆွေးနွေးမှာမဟုတ်ဘူးလို့ကြေညာထားပေမဲ့လက်ရှိအချက်အသေးတွေကိုဖြေရှင်းနိုင်ဖို့သက်ဆိုင်သူတွေအကြားဆွေးနွေးညှိနှိုင်းသွားမှာဖြစ်တယ်လို့အပြည့်ရဲ့အဖွဲ့တွေစုဖွဲ့ထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ကပြောပါရယ် PPSG ငြိမ်းချမ်းရေးလုပ်ငန်းစဉ်အဖွဲ့ပြောခွင့်ရခွန်မြင့်ချွန်းကိုကိုသားညုံကဆက်သွယ်မေးမြန်းထားပါရယ်ရှင်
အခုဆိုရင် NCA ပေါ့တော့တပင်္ဂလောက်ပြစ်ခတ်ရစေးစရုပ်ချုပ်တာ6နှစ်ပြည့်အချိန်ရောက်သွားပါပြီအဲ့တော့6နှစ်ပြည့်အခမ်းအနားလဲမြန်မာနိုင်ငံမှာကျင်းပခဲ့ကြတယ် PPST အနေနဲ့အခုလို6နှစ်ပြည့်တဲ့အချိန်ဒီခါမှာ NCA ကဘယ်အတိုင်းတာအထိဘယ်ကာလအထိခီးပေါက်နေပြီလို့ယူဆပါလဲ
အစ်ကောင်စီကအနာမသိရင်အထိမှာကျွန်တော်တို့ဒီပြည်တော်စုဘောဓုစာချုပ်အစိတ်ပိုင်း၃ကိုချုပ်ဆိုနိုင်တဲ့အထိအဲ့ဒါကျွန်တော်ခီးပေါက်ခဲ့ပါတတိယအဖြစ်ပြောရတော့ပြည်တော်စုဘောဓုစာချုပ်အစိတ်ပိုင်း၃ကကျွန်တော်တို့ပြည်တော်စုကိုဘယ်လိုတည်ဆောက်မယ်ဆိုတော့ဥမာလုပ်ငန်းရှင်လေးပေါ့အဲ့ဒါကြီးကျွန်တော်တို့ကသဘောတူခဲ့တဲ့အဖြစ်ပြောရရင်တော့ကျွန်တော်တို့ဒီလမ်းကြောင်းပေါ့ကျွန်တော်တိုင်းပြည်ကနိုင်ငံရေးပြည်လို့ရှိရှိနဲ့ရင်းရင်းချမ်းချမ်းနဲ့ကျွန်တော်တို့ဒီကျွန်တော်တိုင်းပြည်ဟိုအဖေရပြည်တော်လို့ထူထောင်နိုင်တဲ့လမ်းကြောင်းတစ်ခုကိုတော့ရောက်ခဲ့ပါတယ်သို့တော်လည်းကျွန်တော်တိုင်းပြည်ကပေါ့လေဒီအခက်အခဲအကျက်တွေပေါင်းများစွာတဲ့ COVID-19 ကိုအကျက်တွေကာလမျိုးတွေကိုကြုံရပြီးမြင်လို့အဲ့ဒီ COVID-19 အကျက်တွေကာလာခင်ပါဦးလေကျွန်တော်တို့ကပြည်တော်စုငွေငွေလာကြအောင်ကျင်းပပြီးတော့ပြည်တော်စုဘုရားကျောင်းစိတ်ပိုင်းသုံးလို့မျိုးကိုကျွန်တော်တို့ဒါအောင်ရယူနိုင်ခဲ့ရတိုင်းပြည်ကိုနိုင်ငံရေးပြည်ရင်းရှိရှိရှိနဲ့ငွေငွေလုပ်ငန်းစဉ်တွေအကောင်တွေပေါ်ပြီးတိုင်းပြည်တိုးတက်ရေးလမ်းကြောင်းတစ်ခုပေါ်တော့ရောက်သွားခဲ့ပြီဖြစ်ပါတယ်အဲ့ဒီကာလာမျိုးမှာစစ်ကောင်စီကအာဏာသိမ်းလိုက်တဲ့အတွက်ဒီကနေ့ကျွန်တော်ကြုံတွေ့နေရတဲ့ဒီနိုင်ငံရေးအကျက်တဲတွေကကိုဗစ် -19 ပါဝင်ကျန်းမာရေးပါဝင်အထူးသဖြင့်အကျက်တဲတွေကတော့ဟိုဖြစ်ပေါ်စေခဲ့တယ်လို့ကျွန်တော်ဒီလိုပဲသုံးသပ်ထားပါတယ်
အခုဒီစစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းအချိန်ကြီးကျွန်တော်မေးချင်ပါတယ်စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းမှာ NCA ကမရှိတော့ဘူးဆိုပြီးတော့ပြောနေဆိုနေတဲ့ဆွေးနွေးသံတွေလည်းကျွန်တော်ကြားပါတယ်ဒါပေမဲ့လည်း
အန်စီရေသဘောထားတော့ဆက်ပြီးတော့ရှိနေပါပဲပြစ်ခတ်ရေးစည်းစာချုပ်ပါသဘောတူညီချက်အတိုင်းဆက်ရှိနေမယ်ဆိုပြီးတော့ယူဆတဲ့အဖွဲ့အစည်းလည်းရှိပါတယ်အဲ့တော့ PPST အနေနဲ့ဘယ်လိုယူဆပါလဲ
ကျွန်တော်တို့လည်းကျွန်တော်တိုင်းပြည်တော့ပေါ့နိုင်ငံရေးရအမြင့်ဆုံးစာချုပ်ကနှစ်ရက်ရှိပါတယ်ကျွန်တော်တို့လွတ်လပ်ရေးအကြိုအစားမှာရရှိခဲ့တာတော့အားလုံးသဘောတူညီပြီးတော့တရားဝင်တရားလည်းရင်းရှင်းပြီးတော့သဘောတူညီချက်ယူတာမဟုတ်ပဲနဲ့အခြေလေညှိနှိုင်းသေးနေပြီးတော့သဘောတူညီစာချုပ်ထုတ်နိုင်ခဲ့တာကပင်လုံးစာချုပ်ဖြစ်ပါတယ်။အဒီလွတ်လပ်ရေးရပြီးတဲ့နောက်ပိုင်းဒီ90အတွင်းမှာတော့ကျွန်တော်တို့ကအကြေအနေနဲ့ဆွေးနွေးပြီးတော့နိုင်ငံရေးရရှိတဲ့အမြင့်ဆုံးသဘောတူစာချုပ်က NCA ဖြစ်ပါတယ်။ဒီ NCA မှာ Fair ပြီးတော့သူ့ထူထောင်မယ်ဆိုတဲ့ဟာကို Fair ပြောစကလုံးကိုတတ်မတော်ဘက်ကရောအင်အားစုအကုန်လုံးကလက်ခံပြီးတော့သဘောတူညီနိုင်ခဲ့တာဒီစာချုပ်မှာပဲဖြစ်ပါတယ်။အဲ့တော့ဒီ NCA စာချုပ်အနေနဲ့ကတော့စာချုပ်အနေနဲ့ရှိမယ်။ကျွန်တော်တို့ PPS အနေနဲ့ကတော့အခုလက်ရှိအကောင့်တွေပေါ်တဲ့အခါမှာNCA ရဲ့ခေတ္တရာတွေတော့ဒါအောင်လို့ကျွန်တော်ရယူပြီးတော့ဆောင်ရွက်သွားမယ်ဆိုတဲ့သဘောထားဖြစ်ပါတယ
်။
ထို့နည်းတူဝဲဒီအခုကျွန်တော်တို့ဒီစစ်ကောင်စီရအာဏာသိမ်းပြီးတဲ့အခါမှာဖေဖော်ဝါရီလ၁ရက်နေ့မှာအာဏာသိမ်းတဲ့၂ရက်နေ့မှာကျွန်တော်ကထုတ်ပြန်ကြေညာခဲ့တာရှိပါတယ်။အဲဒါတော့ဘာလဲဆိုလို့ရှိရင်စစ်ကောင်စီနဲ့ကျွန်တော်နိုင်ငံရေးမဆွေးနွေးဘူးလို့ကျွန်တော်ထုတ်ပြန်ကြေညာခဲ့တယ်။အဲဒါဘာကြောင့်လဲဆိုတော့ဒီ NCA မှာပါတဲ့နိုင်ငံရေးပြဿနာကိုနိုင်ငံရေးနဲ့ညီညွတ်ဖြစ်ရှင်းမယ်ဆိုတာမျိုးကိုစစ်ကောင်စီကမလုပ်ဘဲနဲ့ဒီနိုင်ငံရေးပြဿနာကိုအင်အားသုံးပြီးဖြစ်ရှင်းတဲ့အတွက်ကျွန်တော်ဆန့်ကျင်ခဲ့တယ်၊ကန့်ကွက်ခဲ့တယ်။ကျွန်တော်နိုင်ငံရေးမဆွေးနွေးဘူးလို့လည်းကျွန်တော်တို့ကတရားဝင်ပြောခဲ့ပါတယ်။အဲ့နိုင်ငံရေးမဆွေးနွေးဘူးဆိုတာဘာအောင်မဆွေးနွေးတာလဲဆိုလို့ရှိရင် NC အကောင့်ထယ်ဖော်မှုဆိုင်ရာမူပေါင်းလုပ်ငန်းကျင်ပြည်လေကနိုင်ငံရေးဆွေးနွေးမှုကိုကျွန်တော်တို့မဆွေးနွေးလို့ပြောတာဖြစ်ပါတယ်။အဲ၂၀ပြည်သူပြည်သူလာကံလို့ကျင်းပကံမျိုးအဲဒီ NC အကောင့်ထယ်ဖော်တဲ့စာချုပ် GICN လို့ပြော GICN ရဲ့ဆွေးနွေးလို့ပြောတော့ကပြည်သူ့ငွေငွေဆွေးနွေးမှုကုတဲကော်မတီဆွေးနွေးပါဝင်ပါလိမ့်။အဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုကျွန်တော်တို့စစ်ကောင်စီနဲ့မဆောင်ရွက်ဘူးလို့ဒါကိုကျွန်တော်တရားဝင်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အခုဒီအော်တိုဘာဆက်ဒီ၅ရက်နေ့မှာကျွန်တော် PPS ကထုတ်ပြန်ခဲ့တာကတော့တက်ဆိုင်ကြီးများနဲ့ကျွန်တော်တို့ဒီတွေ့ဆုံဆွေးနွေးဖို့ဆိုတဲ့ဟာကိုအခြေချဖို့ဆိုတော့ကျွန်တော်ထုတ်ပြန်ကြေညာခဲ့ပါတယ်။အဲ့ဒါကတော့စောစောကကျွန်တော်တို့ဒီဖေဖော်ဝါရီ၂ရက်နေ့ကထုတ်ပြန်ခဲ့တဲ့သဘောထားနဲ့ကျွန်တော်တို့ကွဲလွဲမှုရှိပါဘူး။အတချို့ကလည်းကွဲလွဲတယ်လို့ပြောမှာမကွဲလွဲပါဘူး။ကျွန်တော်ကွဲပြားတာဖြစ်ပါတယ်။ကျွန်တော်ကွဲပြားချက်ကတော့ဘာလဲဆိုလို့ရှိရင်ကျွန်တော်တို့ဒီပြောရတဲ့နည်းနည်းပြောပြတာကစစ်ကောင်စီနိုင်ငံရေးမဆွေးနွေးဆိုတာ NCA ရဲ့နိုင်ငံရေးဆွေးနွေးမှုဆိုင်မူပေါင်းတွေကနိုင်ငံရေးဆွေးနွေးမှုမဆွေးနွေးလို့ပြောတာဖြစ်ပါတယ်။ဒီအော်တိုဘာ15ရက်နေ့မှာကျွန်တော်တက်ဆိုင်ယူအားလုံးနဲ့တွေ့ဆုံဆွေးနွေးအခြေချဖို့ပြောတာကတော့လက်ရှိဖြစ်ပေါ်နေတဲ့စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့နိုင်ငံရေးအကျက်တွေပေါ့မှာအထူးသဖြင့်အကျက်တွေကိုကျွန်တော်ဖြည့်ရှင်းနိုင်ဖို့ဖြစ်ပါတယ်လို့အဲ့ဒါတွေကိုတော့NCA ရဲ့အနှစ်သာရအခြေခံကိုကျွန်တော်ဆက်လက်ဆောင်ရွက်တော့ဖြစ်ပါတယ်။
ဟုတ်ကဲ့ကျွန်တော်နည်းနည်းလေးရှင်းလင်းပေးချင်ပါတယ်အဲ့ညမှာအဲ့တော့စစ်ကောင်စီနဲ့အာတချို့စစ်ကောင်စီကို part of the stakeholder ပေါ့နော်ဟိုနိုင်ငံရဲ့အစိပ်ပိုင်းတရဦးဆောင်မှုအစိပ်ပိုင်းတရအနေနဲ့ဆွေးနွေးဘက်အဖြစ်လက်ခံတယ်ဆိုတဲ့သဘောလ
ားကျွန်တော်တို့ကတော့အဲ့ဒီဟာကတော့ကျွန်တော်တို့အတွင်းမှာဒါအားလုံးဒီအခြေအနေကတော့စစ်ကောင်စီရဲ့အခြေအနေအနေထားပေါ်လို့မြင်တယ်လို့ကျွန်တော်ဒါပြောရမှာဖြစ်ပါတယ်ကျွန်တော်တို့ကတော့ကျွန်တော်တိုင်းပြည်ကိုဒီလက်ရှိအကျက်တဲတွေကိုကျွန်တော်တို့ကတော့ဒီဆွေးနွေးပြီးတော့ပြဿနာတွေကြာမှာဆွေးနွေးဖြေရှင်းကြအာတော့အကောင်းဆုံးဖြစ်မယ်ဒီနည်းလမ်းကဆိုတော့အမြင်နဲ့ဒါကိုကျွန်တော်ထုတ်ပြန်မယ်အဲ့တော့ဒီလိုတွေ့ဆုံဆွေးနွေးတဲ့အခါမှာတော့စစ်ကောင်စီကတော့ဆွေးနွေးတဲ့အဖြစ်ရှိခြင်းမရှိခြင်းနဲ့စစ်ကောင်စီနဲ့လည်းပြဿနာလေးမှာပါလိမ့်မယ
်စစ်ကောင်စီဘက်ကတော့သူတို့ရဲ့ရှေ့လုပ်ငန်းစင်မှာ NCA ကိုဆက်သွားဖို့ဒီပြင်းငင်းငင်းကြီးကိုတိဆောက်ဖို့ပြောရမယ်ဆိုရင်အပြစ်ခတ်ရစဲကြီးကိုလည်းသူတို့ဆက်တိုးထားတာရှိပါတယ်သူတို့ဘက်ကတော့ဆက်ပြီးတော့ဆွေးနွေးမယ်ဆိုတဲ့ဆက် NC ကိုဆက်လက်အကောင့်တွေဖော်သွားမယ်တိုးချဲ့သွားမယ်ဆိုတဲ့ယူဆပြောဆိုမှုတွေကျွန်တော်သတိထားမိပါတယ်ခင်ဗျာအဲ့တော့စစ်ကောင်စီကလုံမဲ့ညီငယ်လုပ်ငန်းစဉ်နဲ့ပတ်သက်လို့ရော PPSD ကဘယ်လိုသဘောထားပါလဲ
အဒီညီငယ်လုပ်ငန်းစဉ်လို့ပြောတဲ့အခါမှာစစ်ကောင်စီကပြောချင်တဲ့ညီငယ်လုပ်ငန်းစဉ်နဲ့ကျွန်တော်တို့ပြောနေတဲ့ညီငယ်လုပ်ငန်းစဉ်နဲ့မှာခွာခြားချက်ကတော့ကျွန်တော်တို့ဒီ NC တွေကနိုင်ငံရေးဆွေးနွေးမှုဆိုင်ရာလုပ်ငန်းစဉ်ကိုကျွန်တော်တို့မဆွေးနွေးဘူးကျွန်တော်အဲ့ဒီအဓိကအချက်တော့ပါလဲဆိုလို့ရှိရင်ကျွန်တော်တို့ဒီ NCA မှာကကျွန်တော်တို့နိုင်ငံရေးဆွေးနွေးကြတာနိုင်ငံရေးဆိုတာဒီမှာပြည်လူ့ဘဝရေးောက်တင်ရတဲ့ဆိုရနိုင်ငံရေးဆိုတာဖြစ်ပါတယ်နိုင်ငံရေးဆိုတာလက်ထက်မှာနိုင်ငံရေးဆွေးနွေးကြတာဖြစ်ပါတယ်အထူးသဖြင့်လူ့ဘဝရေးောက်တင်ရတဲ့တော်တော်ရှိရရှိရမယ်လူ့ဘဝရေးောက်တင်ရတဲ့အဆိုရနိုင်ငံရေးဆိုတာရှိရမယ်အဲ့ဒီကာလမျိုးမှာကျွန်တော်နိုင်ငံရေးဆွေးနွေးကြတာဖြစ်ပါတယ်ဒီစစ်ကောင်စီကတော့ဒါလူ့ဘဝရေးောက်တင်ရတဲ့နိုင်ငံရေးဆိုတာလည်းမဟုတ်ဘူးလူကြီးကပြတော့ပြောတယ်လွတ်တော်လည်းမရှိဘူးဒီကာလမျိုးမှာကျွန်တော်ဒီနိုင်ငံရေးဆွေးနွေးလို့နေရတယ်။တမန်ဖြစ်ပြောရင်ဒီနေ့အဲဘာလဲ NCA နဲ့ပတ်သက်တဲ့ဆွေးနွေးမှုကိုကျွန်တော်လုပ်လို့နေရပါတယ်။ဒါမှမဟုတ်စစ်ကောင်စီကပေါ်ဆောင်တဲ့နီးနာကိုကျွန်တော်တို့ကတော့ဘယ်လိုနည်းနဲ့ပေါ်ဆောင်မှာကျွန်တော်မသိနေနဲ့ ကျွန်တော်တို့ကတော့အဲ့လိုအချက်လက်တွေမတွေ့ကြုံနဲ့ဒီနိုင်ငံရေးဆွေးနွေးမှုနည်းနည်းဆွေးနွေးမှုပေါ့ PDS ပြန်လာဆောင်နေမှာမဟုတ်ပါဘူ
းဟုတ်ကဲ့ပြီးခဲ့တဲ့ဒီ NCA 6နှစ်ပြည့်အခမ်းအနားစစ်ကောင်စီကပြုလုပ်တာရှိပါတယ်ခင်ဗျာကျွန်တော်တို့သိရသလောက် PPSD ကိုဖိတ်တာမဟုတ်ဘဲနဲ့တပ်ဖွဲ့ချင်းဖိတ်တယ်လို့သိရပါတယ်ခင်ဗျာအရင်တော့ဆိုရင်တော့အစိုးရရဲ့အနေနဲ့က PPSD နဲ့တည်းအဆက်ဆံပြီးတော့ PPSD ကိုဖိတ်တယ်လို့လည်းသိရပါတယ်ခင်ဗျာအဲ့တော့စစ်ကောင်စီဘက်ကရောသဘောထားများပြောင်းလာတာရှိပါလား
ဟုတ်ကဲ့ကျွန်တော်တို့ဒီဆက်ဆံရေးနဲ့ပတ်သက်နေတာတော့ကျွန်တော် NCA စာချုပ်အရကျွန်တော်တို့ဆောင်ရွက်တဲ့အခါမှာတော့ခုနက PPSD တည်းရဲ့ဆက်ဆံတာမျိုးပေါ့လေအခုကတော့ဒီ NCA လက်မှတ်ရေးထိုးကြတဲ့အခါမှာတစ်ခွက်ချင်းအနေနဲ့ရေးထိုးခဲ့ကြတာဖြစ်တယ်။နောက်တစ်ခုကတော့ NCA မတန်ခင်မှာကျွန်တော်ပြည်နယ်အဆင့်ပြည်တော်ကြီးဆင့်စာချုပ်တွေပြီးကြထုတ်ခဲ့တော့အဲ့ဒီစာချုပ်တွေကတော့ရပြည့်စုံတာမျိုးတွေပေါ်မှာကျွန်တော် PPSD နဲ့တာကိုပြောကြမှရှိပါဘူး။တိုးတော်လေးပဲဒီ NCA စာချုပ်ပို့ထုံးခဲ့တာတော့ဒီသမိုင်းအတွင်းစဉ်နဲ့ခိုင်မှာတိုင်းသားလက်မှတ်တိုင်းကိုစုပေါင်းပြီးဆောင်ရွက်တဲ့ကိစ္စတွေကိုတို့အရေးထားပြီးတော့ပေါ့လေအလေးပေးခဲ့လို့လည်းဖြစ်ပါတယ်။ဟောတော့အခုကတော့နောက်ပိုင်းမှာစစ်ကောင်စီနေနဲ့ကတော့ကျွန်တော်တို့ကိုတစ်ခွက်ချင်းဆက်ဆံရေးကိုထူထောင်ပြီးတော့ PDS နဲ့ဆက်ဆံရေးတစ်ခွက်ချင်းဆက်ဆံရေးကိုထူထောင်ပြီးတော့အခုလိုမျိုးရည်ရှိသွားမယ်ဆိုရင်တော့ကျွန်တော်က PDS ကိုကျန်းမာရေးညီညီပြတ်ကောနိုင်ငံရေးအသေးတွေရှိရှိရှေ့ဆက်ဆောင်နိုင်မှုတော့ကျွန်တော်တို့ PDS ကိုကျန်းမာတော့ဒီစစ်ဆက်ရေးကိုပြန်လည်တွန်းပတ်သွားမှာဖြစ်ပါတယ်
နောက်တစ်ခုကတော့ဒီစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဆန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းခံပြီးတဲ့နောက်မှာဒီလက်နက်ကင်လှုပ်ရှားမှုတွေဒေသလိုက်ပေါ်လာတာရှိပါတယ်ခင်ဗျဒါအပြင်တိုင်းသားဒေသတွေမှာလက်နက်ကင်တော်လန်လူတဲ့လူငယ်တွေလည်းတော်များများရောက်နေတယ်လို့တပ်ဖွဲ့တွေဖွဲ့ရလဲကျွန်တော်သိထားပါတယ်ခင်ဗျအဲ့တော့ဒီလှုပ်ရှားမှုတွေနဲ့ပတ်သက်လို့ PPSD ကဘယ်လိုလက်ခံထားပါလဲ
ကျွန်တော်တို့ကတော့ဒီ
noise ဘူးဒီ
PDM လှုပ်ရှားမှုအပါဝင်ပါဒီလူတော်လာရေပေါ်ပေါက်လာတာဟာကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံရေးတောင်းဆိုချက်အရာဖြစ်တယ်ကျွန်တော်ပြည်သူတွေရဲ့နိုင်ငံရေးတောင်းဆိုချက်အရာဒီတိုင်းပြည်ရဲ့နိုင်ငံရေးလူအခြေအရာပေါ်ပေါက်လာတဲ့ထောက်ရှာမှုတွေလို့ဒီလိုကျွန်တော်အသိအမှတ်ပြပါတယ်ဒါကြောင့်မို့လို့လေဒီ PDM ပါဝင်ပေါ့လေ PDM ထောက်ရှာမှုပါဝင်ဒီလူတော်လာနဲ့ပတ်သက်တဲ့သိစရာတွေကိုကျွန်တော်တို့ဟာ PDS နဲ့ညာတော့ကျွန်တော်ပံ့ပိုးသွားမယ်ကုညီဆောင်ရွက်မယ်ဆိုလို့တရားဝင်ထုတ်ပြန်ခဲ့ပါတယ်အဲ့တော့ကျွန်တော်တို့ဒီမှာတော့တစ်ခွက်ချင်းလိုက် PDS နေနဲ့ဒီအစုအပေါင်းနေနဲ့ဆောင်ရွက်တဲ့ကိစ္စတွေရှိတော့အချုပ်ကိစ္စရက်တွေကတော့တစ်ခွက်ချင်းနေနဲ့ပဲဒီပေါ်မှာဆောင်ရွက်ကြတာတွေရောရှိနေပါတယ်
။အဲ့တချိန်ထဲမှာပဲအခုဒီပြည်သူ့ကောက်ွေးတက်တွေဆိုပြီးတော့ဒေသလိုက်ပေါ်လာတာရှိပါတယ်။အဲ့တော့ပြည်သူ့ကောက်ွေးတက်တွေဒီလက်နက်ကိုင်လှူရှားမှုတွေကိုတိုင်းသားဒေသတွေမှာခြေဆိုင်ပြီးတော့သင်တန်းပေးနေတာရှိတယ်။အကူအညီပေးနေတာရှိတယ်ဆိုပြီးတော့စစ်ကောင်စီသတင်းစာရှင်းလင်းပွဲတွေမှာမကြာခဏဆိုလိုပဲတုံ့ပြန်တာကျွန်တော်သတိထားမိပါတယ်ဆိုတဲ့အဲ့ဒါနဲ့ပတ်သက်လို့ဒီပြည်သူ့ကော်မတီတက်တီကိုတနင်္ဂနွေရက်နေ့ပတ်သက်လို့ဘယ်လိုရှိပါလဲ
ဒီဒိတ်ဆိုင်ရတီကတော့ဒီတစ်ခွက်ချင်းပေါ့နော်အဲဒီတစ်ခွက်ချင်းဆောင်ရွက်ကြတယ်တစ်ခွက်ချင်းတဘောထားအနေနဲ့ဆောင်ရွက်ကြတဲ့အပေါ်မှာတော့ကျွန်တော်တို့ဒီ PPSD လို့ခေါ်တာဒီဒီတဘောထားပြေလို့မရှိပါဘူးဒါတစ်ခွက်ချင်းဆောင်ရွက်ပိုင်ခွင့်အရာကြီးဒီဆောင်ရွက်လို့ကြတာဖြစ်ပါတယ်တနည်းအားဖြင့်ပြောရရင်တော့ကျွန်တော်တို့ဒီတိုင်းသားလက်နက်ကန်တော်လိုင်းစိတ်ကြီးတွေအားလုံးရဲ့ပုံစံနဲ့ကြက်စီတာကတော့ဒီကဲဆရာနာရှင်ဒီချုပ်နေပြီးတော့ကဲရဲပြည်တော်မြို့ပြည်တော်ကြီးဖြစ်ပါတယ်။ဒီမျိုးမျိုးတော်နိုင်ရင်အင်အားကြီးနေတာလေဒီကဲရဲပြည်တော်စုပြည်တော်မြို့ဆရာနာရှင်ဒီချုပ်နေဖို့လောက်ကြတာဖြစ်တဲ့အတွက်ဒါနီးနာရီပေါ်ဆောင်တဲ့နီးနာရီရက်ပြည်မှုတွေဒါရအတွင်းတရံတွေမတူရင်းတွေဘုံမှန်ချက်ဥတည်ချက်ကြည့်တဲ့အတွက်ပို့အတိုင်းကာနဲ့ကိုဆောင်ရွက်ကြတာဖြစ်ပါတယ်။ဆောင်ရွက်နိုင်တဲ့အတိုင်းကာဒီပြည်ရတော့ဒါတော့ကွာခြားမှုရှိပြီလေဥတည်ချက်ကျင်ရတာဖြစ်ပါပဲ
။ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါလေတိုင်းသားဖွဲ့စည်းတွေခုပြင်ထုံးလို့ပါဝင်တိုင်းသားဖွဲ့စည်းတွေအနေနဲ့ပြည်တွင်းငင်းငင်းအတွက်စစ်ဆက်ဆွေးနွေးရမယ်ညှိနှိုင်းဆွေးနွေးရမယ်ဆိုပြီးတော့လုပ်ခဲ့ပြီးတော့အခုဆိုရင် NCA တနင်္ဂနွေလုံးအပြစ်ခတ်ရစေးစာချုပ်သဘောတူညီချက်တွေပါထွက်လာခဲ့ပြီးပါပြီ။ဒါပေမဲ့လည်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအခြေအနေရဒေသလိုက်လက်နက်ကင်လှူရှားမှုတွေပိုပြီးတော့အားကောင်းလာတယ်ပိုပြီးတော့အဲ့ဘက်ကိုဥတီလာတာသတိထားမိပါတယ်ခင်ဗျာ။အဲ့တော့မြန်မာနိုင်ငံရဲ့ညီငယ်ရေးလုပ်ငန်းစဉ်ကနောက်ပြန်ဆုတ်သွားပြီလား
။ဟုတ်ကဲ့ကျွန်တော်တို့ကတော့အဲ့ဒီဟာကိုဒီ PPSD ကဒီပြည်ထောင်စုအစည်းအဝေးတွေမှာကျွန်တော်တရားဝင်ထုတ်ပြန်ကြေညာခဲ့တာရှိပါတယ်။အဲ့ဒါပါလို့ဆိုရင်2020ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်တယ်လို့စစ်ကောင်စီကကြေညာလိုက်တာဟာကျွန်တော်တိုင်းပြည်ရဲ့ဒီမိုကရေစီအစဉ်ကူးကြောင်းမှုကိုနောက်ဆုတ်သွားပြီးနိုင်ငံရေးပြဿနာတွေနိုင်ငံရေးနဲ့ဖြည့်ရှင်းနိုင်မှုတက်ကိုကြီးစွာသောအဟံတာဖြစ်စေတယ်လို့ကျွန်တော်တရားဝင်ထုတ်ပြန်ကြေညာမှုဖြစ်ပါတယ်။ဒီကနေ့စစ်ကောင်စီရဲ့ဒီအာဏာသိမ်းလိုက်တဲ့ဖြစ်စဉ်ဟာကျွန်တော်ရင်းနှီးလုပ်ငန်းစဉ်ကိုရပ်ကပ်သွားတာအပြင်ကိုကျွန်တော်တိုင်းပြည်မှာနိုင်ငံရေးအကျက်တဲ့စီးပွားရေးဒီနေ့နိုင်ငံရေးစီဝိုင်းလူမှုရဲ့အထွေထွေအကျပ်ကြီးတွေကိုဖန်တီးလိုက်တာလို့ပဲကျွန်တော်ဒီကိုပြောပြချင်ပါတယ
်။ဟုတ်ကဲ့ခမင်းထုံကျေးဇူးအများကြီးတင်ပါတယ်ခင်ဗျာခုလိုဖြေချပေးတာ
မြန်မာရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပါရှင် VOA ကချုပ်လင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်လို့ရတယ် VOA ကိုတည်သချင်းနေတောင်းလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese.voanews.com ဖြစ်ပါတယ် VOA Facebook စာမျက်နှာ Messenger ကနေလည်းစာပေးဖို့ဆက်သွယ်နိုင်ပါတယ်ရှင်
VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပါရစေ။VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
် VOA ရဲ့တနင်္လာနေ့ပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ52 kHz 9885နဲ့လိုင်းလက်မီတာ190 kHz 1905တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်တွေမှာတော့တနင်္ဂနွေညတိုင်းတင်ဆက်နေကြအပတ်စဉ်ကဏ္ဍတွေကကမ္ဘာသတင်းတွေကမြန်မာသတင်းမြန်မာပြည်ကပေးစာများနဲ့တူတာသတင်းတွေကတူတာအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့မတ်အင်ဂျင်နိုင်စီစဉ်တင်ဆက်တဲ့ကမ္ဘာသတင်းတွေကမြန်မာနိုင်ငံဆိုင်ရာသတင်းဆောင်မကောက်နှုတ်ချက်အစီအစဉ်ကိုနားဆင်ရှုစားကြအောင်ပါရှင်
။မင်္ဂလာပါရှင်။ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်မတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါရစေ။ကျမအင်ဂျင်နိုင်ပါ
ဖက်စီခံထားရတဲ့မြန်မာသမ္မတတရားရုံးမှာထွက်ဆိုဆိုတဲ့ခေါင်းစဉ်နဲ့ NHK ဂျပန်သတင်းဌာနမှာဖော်ပြထားတဲ့ဆောင်းပါးကိုအရင်ဆုံးတင်ပြမှာပါဖေဗူလာအာနာသိန်းချိန်မတိုင်ခင်လေးမှာသူ့ကိုယာရုကနေနှုတ်ထွက်ဖို့စစ်တပ်ကလာပြီးအတင်းအကျပ်ဖိအားပေးတာကိုလက်မခံခဲ့ဘူးလို့ထိမ့်သိမ့်ခံထားရတဲ့သမ္မတဦးဝင်းမြင့်ကထွက်ဆိုခဲ့တယ်လို့ဆိုပါတယ်သမ္မတဦးဝင်းမြင့်ကိုအင်္ဂါနေ့ကရုံးထုတ်စစ်ဆေးခဲ့တာပါသူကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့အတူဖေဖော်ဝါရီလ1ရက်နေ့ကလေးကဖမ်းဆီးခဲ့တာဖြစ်ပါတယ်။သမ္မတဦးဝင်းမြင့်ကိုစူပူအောင်လှုံ့ဆော်မှုအပါအဝင်ဆွဲချက်ပေါင်းများစွာနဲ့ရုံးတင်စစ်ဆေးနေတာပါ။သူရှိနေပြောဆိုချက်အရဖေဖော်ဝါရီလ1ရက်နေ့အစောပိုင်းမှာစစ်တပ်အရာရှိတွေသူ့စီလာပြီးကျန်းမာရေးမကောင်းတဲ့အတွက်ယာရုကနေနှုတ်ထွက်ဖို့ပြောဆိုခဲ့ကြောင်းသမ္မတဦးဝင်းမြင့်ကထွက်ဆိုခဲ့တယ်လို့ဆိုပါတယ်။ဒါအပြင်တကယ်လို့ငင်းဆန်မယ်ဆိုရင်တမရအနေနဲ့အန်ဒီရဲ့အများပြားရှိနိုင်တယ်လို့စစ်အရာရှိတွေကချင်းချောက်ခဲ့ပေမဲ့သူကတော့ကျမ်းမာရေးအခြေအနေကောင်းမွန်ပြီးစစ်တပ်ပြောတာကိုလက်ခံမဲ့အစားတေတာကပိုပြီးကောင်းတယ်လို့ပြန်ပြောခဲ့ကြောင်းတမရဦးဝင်းမြင့်ကထွက်ဆိုခဲ့တယ်လို့ဆိုပါတယ်မြန်မာစစ်တပ်ကတော့သူတို့အာဏာသိမ်းခဲ့တာဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီဖြစ်တယ်ဆိုတာကိုအကြောင်းပြဖို့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ပါတီအပြည့်အသက်အနိုင်ရခဲ့တဲ့2020ပြည့်ရွေးကောက်ပွဲမှာမဲလိမ်လည်မှုတွေရှိခဲ့တယ်ဆိုပြီးဆွဆွဲပြောဆိုထားပါတယ်။ဒါပေမဲ့ဥပဒေကျွမ်းကျင်သူတချို့ကတော့ဦးဝင်းမြင့်ကိုဖမ်းဆီးပြီးအရင်စစ်ဘိုလ်ချုပ်ဟောင်းတဦးဖြစ်တဲ့ဒုသမ္မတကိုသူ့နေရာမှာအစားထိုးခန့်အပ်နိုင်ငံတော်အရေးပေါ်အခြေအနေကြီးညာတာဟာဖွဲ့စည်းပုံနဲ့မညီဘူးဆိုပြီးမှတ်ချက်ပေးခဲ့ကြပါတယ်။အခုလိုသမရဦးဝင်းမြင့်ရဲ့ထွက်ဆိုချက်ကြောင့်စစ်တပ်အာဏာသိမ်းမှုဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးဆိုတဲ့ဒီမိုကရေစီလိုလားသူတွေရဲ့ဆွဆွဲပြောဆိုချက်တွေကိုပိုးပြီးခိုင်မာစေကြောင်းဆောင်းမမှာဖော်ပြထားပါတယ်ရှင်။အာဆီယံနဲ့မြန်မာဆက်ဆံရေးတင်းမာနေတဲ့အထူးတန်တမန်ရဲ့မြန်မာခီးစဉ်ဖြတ်သိမ်းမှုဆိုတဲ့ခေါင်းစဉ်နဲ့ AP သတင်းမှာ Grand Pack ရေးသားထားတဲ့ဆောင်းမကိုဆက်လက်တင်ပြမှာပါ။အာဆီယံအထူးတန်တမန်ကမြန်မာနိုင်ငံခီးစဉ်အတွင်းတွစ်ဆုံဖို့အဆိုပြုထားသူတွေတဲ့ဖြုတ်ချခံရတဲ့အရတားကောင်းဆောင်ဒေါက်ဆန်းစုကြည်နဲ့အခြားသူတွေနဲ့တွစ်ဆုံခွင့်မရနိုင်ကြောင်းသူတို့အကြောင်းပြန်ကြားပြီးတဲ့နောက်အထူးတန်တမန်ကခီးစဉ်ကိုရုတ်တရက်ဖျက်သိမ်းခဲ့ကြောင်းမြန်မာစစ်ကောင်စီကကြာတာပတိနေ့မှာသတင်းထုတ်ပြန်ခဲ့တယ်လို့ဆိုပါတယ်။ခီးစဉ်ဖျက်သိမ်းမှုဟာအထူးတန်တမန်ရဲ့လှုပ်ဆောင်မှုကိုဟန်တားတဲ့အတွက်မြန်မာစစ်ကောင်စီကိုအပြစ်ပေးဖို့တချို့သောအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့သဘောထားတွေကိုပိုးပြီးတင်းမာစေပါရယ်။မလေးရှားနိုင်ငံကဆိုရင်ဒီလနှောင်းပိုင်းမှာကျင်းပမယ့်အာဆီယံထိပ်သီးဆွေးနွေးပွဲမှာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကိုဖိတ်ကြားခြင်းမပြုဖို့အဆိုပြုထားပါရယ်။ ဒီသတင်းပတ်အတွင်းမြန်မာနိုင်ငံကိုလာဖို့သဘောတူထားပြီးဖြစ်ပေမဲ့သူတွဲဆောင်လူသူတွေနဲ့တွေ့ခွင့်ရမှာမဟုတ်ဘူးလို့အကြောင်းပြန်ကြားခဲ့ပြီးတဲ့နောက်အာဆီယံအထူးသံတမန်ဖြစ်တဲ့ဘရူနိုင်းဒုတိယနိုင်ငံသားရဲ့ဝန်ကြီးအေရဝွန်ယူဆပ်ကခီးစင်ကိုဖျက်သိမ်းခဲ့ကြောင်းစစ်ကောင်စီနိုင်ငံသားရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါ့အပြင်မြန်မာနိုင်ငံဟာပြည်ရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုဦးစားပေးဆောင်ရွက်နေတာကြောင့်တည်ဆဲဥပဒေတွေနဲ့အညီခွင့်ပြုချက်ထက်ကျော်လွန်တဲ့တောင်းဆိုချက်တချို့ကိုလက်ခံဖို့ခက်ခဲလိမ့်မယ်လို့စစ်ကောင်စီနိုင်ငံသားရေးဝန်ကြီးဌာနရဲ့အကြေညာချက်ကဆိုပါရယ်အာဆီယံအနေနဲ့အဖွဲ့ဝင်နိုင်ငံတနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်ခြင်းမရှိရဆိုတဲ့အခြေခံမူဝါဒဟာမြမရေးကင်တွေရမှာအဟန့်အတားဖြစ်နေပါရယ်ဒါပေမဲ့လည်းတချို့သောအဖွဲ့ဝင်နိုင်ငံတွေကတော့မြမနိုင်ငံကမငြိမ်မသက်ဖြစ်နေတဲ့အခြေအနေဟာဒေတာရင်းတည်ငြိမ်ရေးအတွက်ပါအန်ဒီရဲ့ဖြစ်စေနိုင်တာကြောင့်အရေးယူလှုပ်ဆောင်မှုဟာမျှတမှုရှိတယ်လို့ယူဆထားကြောင်းဆောင်းမမှဖော်ပြထားပါရယ်ရှင်နောက်ဆုံးအနေနဲ့မြန်မာနိုင်ငံမှာစီးပွားရေးအကျပ်အတည်းဆိုးရွားမှုကြောင့်ငွေကြေးတန်ဖိုးကျဆင်းပြီးဒေါ်လာအကျပ်အတည်းနဲ့ရင်ဆိုင်နေရဆိုတဲ့ခေါင်းစဉ်နဲ့ Bloomberg စီးပွားရေးသတင်းစာဆောင်မှာခိုင်လင်းကျော်နဲ့ Lillian Karunangan ပူးတွဲရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။တနိုင်ငံလုံးအတိုင်းအတာနဲ့ COVID ကန့်သတ်ချက်တွေရှိနေတာ CDM အာဏာပိဆိုင်ရေးလှုပ်ရှားမှုတွေကြောင့်ပုံမှန်စီးပွားရေးလုပ်ငန်းတွေနဲ့ပို့ကုန်လုပ်ငန်းတွေထိခိုက်နေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာမကြုံစဖူးဒေါ်လာရှားပါမှုအကျပ်အတည်းဖြစ်နေခြင်းပြည်ရင်းငွေကြေးကျဆင်းနေမှုဟာသွင်းကုန်စရိတ်ကိုမြင့်တက်စေသလိုကပ်ဘေးရဲ့စိန်ခေါ်မှုတွေအာဏာသိမ်းပြီးတဲ့နောက်ဗန်နာရေးအရာအထူးကြံမှုတွေနဲ့ရုန်းကန်နေရတဲ့မြမစီးပွားရေးကိုပိုးပြီးဆိုးရွားစေခဲ့ပါတယ်ဖေဗူလာအာဏာသိမ်းပြီးကတည်းကကျပ်ငွေတန်ဖိုး90ရာခိုင်နှုန်းလောက်ကျဆင်းခဲ့တဲ့အကြောင်းရင်းတွေမှာအမေရိကန်ပြည်ထောင်စုမှာရှိတဲ့မြန်မာရဲ့အရန်နိုင်ငံသားငွေထိမ့်ချုပ်ခံရမှုနဲ့ပပောင်းဆောင်ပါဝင်သဘောတူထားတဲ့အကူအညီတွေယာယီရက်ဆိုင်ထားမှုတွေလည်းပါဝင်တယ်လို့ဆိုပါရယ်ဒီနှစ်ခုစလုံးဟာနိုင်ငံသားငွေရရှိရေးအဓိကအရင်းမြစ်တွေဖြစ်ပါရယ်ငွေသားထုတ်ယူမှုကန့်သတ်ချက်တွေဟာဗန်တွေမှာငွေအနှံဖို့အတွက်စိုးရိမ်မှုတွေကိုဖြစ်ပေါ်စေပြီးအမေရိကန်ဒေါ်လာဒါမှမဟုတ်စင်ကာပူဒေါ်လာဒါမှမဟုတ်ထိုင်းဘတ်လိုငွေကြေးတွေကိုပဲကြကြပြက်ပြက်ရှာဖွေကင်ဆောင်ဖို့လှုံ့ဆော်ပေးနေတာဖြစ်တယ်လို့လေလာသူတွေကသုံးသပ်ပါတယ်။ဒေါ်လာငွေအကျပ်အတည်းကိုကြိုက်ကြိုက်ဖြည့်ရှင်းတဲ့အနေနဲ့မြန်မာနိုင်ငံတော်ဗဟိုဘဏ်ကနိုင်ငံသားငွေအထောက်ပံ့တွေကိုအရှိန်မြှင့်တင်တာပို့ကုန်လုပ်ငန်းရှင်တွေအနေနဲ့ရပ်ပေါင်း30အတွင်းဝင်ငွေတွေကိုအနှံကြားဖို့အမိန့်ပေးတာစတဲ့ကြိုးပမ်းချက်တွေဟာကျပ်ငွေတန်ဖိုးကျဆင်းမှုကိုထိန်းချုပ်ဖို့အောင်မြင်မှုမရခဲ့ဘူးလို့ဆိုပါတယ်။ငွေကြေးဆိုင်ရာအတက်အကျတွေကိုလေ့လာသုံးသပ်နေသူအာရှထိပ်တန်းပညာရှင်တဦးရဲ့အဆိုအရဒီနှစ်အကုန်ပိုင်းလောက်မှာဒေါ်လာကိုမြန်မာကျပ်ငွေ2400အထိကျဆင်းနိုင်ပြီး2020အကုန်မှာကျပ်ငွေ3200အထိရောက်ရှိသွားနိုင်တယ်လို့ခန့်မှန်းထားပါတယ်။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရက်သားအစိုးရကိုစစ်တပ်ကဖြုတ်ချခဲ့တဲ့အတွက်လမ်းမော်ထွက်ဆန္ဒပြမှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့အတိုင်းပြည်မှာအခုလိုငွေကြေးရောင်းဝယ်မှုအပေါ်ထိခိုက်မှုဟာနောက်ဆုံးအကျပ်တဲတစ်ခုဖြစ်လာတယ်လို့ဆိုပါတယ်။ကိုဗစ်ကာကွယ်ရေးတနိုင်ငံလုံးအနှံ့ကန့်သတ်ချက်တွေရှိနေတာဆရာနာသိမ့်မှုကိုစန့်ကျင်တဲ့အမိတ်မနာခံရေး CDM လှုပ်ရှားမှုတွေဟာပုံမှန်စီးပွားရေးလုပ်ငန်းတွေပေါ်တက်ရောက်မှုရှိခဲ့တယ်လို့အထည်ချုပ်လုပ်ငန်းလေယာထွက်ကုန်အပါအဝင်အခြားကုန်စည်တင်ပို့မှုတွေကိုကျဆင်းစေခဲ့ကြောင်းဆောင်းမမှဖော်ပြထားပါတယ်ရှင်
ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်မြမပြည်သူပြည်သားအားလုံးဘေးအန္တရာယ်အပေါင်းကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်
မင်းဂျင်းနိုင်စီစဉ်တင်ဆက်တဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံဆိုင်ရာဆောင်းပါးကောက်နှုတ်ချက်အစီအစဉ်ပြီးအခုတော့မအေးသနာချိုရဲ့မြန်မာပြည်ကပေးစာများကဏ္ဍအစီအစဉ်ကိုထုတ်လွှင့်ပေးကြပါရစေ
BNN ကင်းရှင်ဗြိတိန်လာရှိနေဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့ VOE တိတ်ချစ်သောရရှင်တွေကိုမြစ်တာတိလက်ဆောင်ဖြစ်နေမြန်မာတချင်တွေတုံးနဲ့လည်းဖျော်ပြပေးဦးမှာဖြစ်ပါရဲ့နော်။အခုအရင်ဦးဆုံးမင်္ဂလာအရမ်းရှိတဲ့နှုတ်ခွန်းဆက်စကားလေးပြောလာတယ်ဒီ Facebook ပေါ်ကသောရရှင်ရဲ့မှတ်ချက်လေးကိုပြောပြပေးချင်ပါတယ်ချစ်ချင်းမြတ်တာဆိုတဲ့သောရရှင်မှာမင်္ဂလာနဲ့နဲ့ခင်မှာမြမအပြည့်ကြီးပြည်ရင်းစစ်အမြန်ငင်းပြီးတော့လွတ်လပ်သော Federal Democracy နိုင်ငံတည်ကြီး ပြန်ပြီးတော့ထူထောင်နိုင်ပါစေ။ပြည်သူတွေအားလုံးဆက်အာဏာရှင်စနစ်လက်အောက်ကနေလွတ်မြောက်ပါစေ။ဘေးရန်ကင်းကြပါစေတဲ့။ချစ်ချင်းမြတ်တာဆိုတဲ့ Facebook အကောင့်ပိုင်ရှင်ဆုတောင်းပေးလာတာဖြစ်ပါတယ်။ယေရှုအထူးတင်ပါတယ်ရှင်။နောက်ထပ်သောရရှင်ဖာနန်ဒွန်ကိုဝင်းဆိုတဲ့သောရရှင်ကတော့ကျွန်တော်တို့စီကို Messenger ကနေပြောစာရေးလာတာပါ။ YouTube Channel နှစ်ခုလောက်လုတ်ပါလာတဲ့။USA ပဲဖြစ်ဖြစ် UK ပဲဖြစ်ဖြစ်မြန်မာပြည်သူတွေကိုကူညီပေးလို့ရအောင်ပါလူတွေများများကြည့်လို့လွယ်လွယ်ကူကူရအောင်ပါ Facebook မှာရောတင်ပေးပါလူတွေ share လို့လွယ်လွယ်ကူကူရအောင်လို့ video မှာမြန်မာဘာသာနဲ့အင်္ဂလိပ်ဘာသာပြန်နှစ်မျိုးလို့ပါတခြားနိုင်ငံတွေလည်းကြည့်လို့ရတယ်ဒီဘက်ကိုနှစ်ရက်လွှင့်ပေးပါစနေနေ့အင်္ဂါ video 7မိနစ်7မိနစ်ကောင်းမယ်လို့ထင်ပါတယ်တဲ့ဟုတ်ကဲ့ဒီသောရရှင် Fernando ဆိုတဲ့သောရရှင်ဖြစ်ပါတယ်ဟုတ်ကဲ့ပါရှင်ဒီသောရရှင်ပြောလာတဲ့ YouTube Channel တင်ပေးပါဆိုတာသဘောပေါက်ပါတယ်เนาะဒါပေမဲ့အင်္ဂလိပ်လိုရောမြန်မာဘာသာနဲ့ပါဗီဒီယိုကို7မိနစ်7မိနစ်စာတင်ပေးပါဆိုတာဘယ်လိုဗီဒီယိုမျိုးကိုပြောတာလဲတော့ကျွန်မသိပြီးတော့သဘောမပေါက်ပါရှင်ဒါပေမဲ့ကျွန်မတို့ VOE ရဲ့ YouTube ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့တစ်လက်စာနဲ့ပြောပြပေးချင်ပါတယ်เนาะကျမတို့က VOA ထုတ်လွှင့်ချက်တွေအားလုံးကို YouTube ပေါ်မှာလည်းတင်ထားပေးတာပါ။ဒါရိုက်ထုတ်လွှင့်ချိန်မှာလည်းရုပ်မြင်သံကြား web စာမျက်နှာနဲ့ Facebook နီးတူ YouTube မှာဒါရိုက်ထုတ်လွှင့်ပေးတာဖြစ်ပါတယ်။ကျမတို့ YouTube လိပ်စာက youtube.com/voabemischannel ဖြစ်ပါတယ်။အရင်တော့ကမမနိုင်ငံကသွားရရှင်နေ YouTube ကိုတိတ်ပြီးတော့မသုံးကြပေမဲ့လည်းအခု Facebook ပြတ်တဲ့အခါပြတ်တာတွေဖြစ်လာတဲ့တောင်မလို့ YouTube မှာလာပြီးတော့ကြည့်တဲ့သူတွေအရင်တော့ကထက်ပိုများလာတာကိုတွေ့ရပါတယ်နော်။ဘလိုနည်းနဲ့ပဲဖန်ဖန်ဖန်တဲ့နည်းဒီအားလုံးနဲ့အဆင်ပြေလွယ်ကူပါစေလို့ဆုတောင်းပါတယ်ကျေးဇူးတင်ပါတယ် VOA အစီအစဉ်ကိုနားဆင်လာတာနှစ်ပေါင်း20ရှိပါတော့မယ်ဆိုပြီးရေးလာတဲ့နောက်ထပ်သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ် Messenger ကနေရေးလာတဲ့ဒီသောရရှင်က
မင်္ဂလာပါ VOA ရေးကျွန်တော်က2000ခုနှစ်လောက်ကစပြီးတော့ VOA ကိုနားထောင်ခဲ့တဲ့သူပါ English lesson 4နဲ့ဥကြောစံသာတွေးဆုံမြေမြန်ကန်းလေးတွေကိုတိတ်နှစ်သက်သူပါအင်တာနက်ခေတ်စားလာတဲ့အချိန်မှာလဲရေဒီယိုလေးနဲ့ပဲခုထိနားထောင်တတ်သူပါ။တိုင်းပြည်လိုအပ်အချိန်တိုင်းလိုတဲ့နေရာကနေကျွန်တော်ရက်တည်ခဲ့ပါဗါ။အရင်ကနိုင်ငံရေးသမားကိုဗစ်ကာလကယ်ဆယ်ရေးသမားခုတိုက်ခိုက်ရေးသမားအဖြစ်ပေါ်လေ။ခုတော့စီးရီးတင်နီးပြအဖြစ်ပြန်တာဝန်ထမ်းနေပါဗါ။ပြောချင်တာကကျွန်တော်လိုလူသားတွေအတွက် VOE ဟာအားသေးတစ်ခွက်ဖြစ်နေတဲ့အတွက်အရန်ကျေးဇူးတင်ကြောင်းပြောတာပါ။အမြဲတမ်းအောင်မြင်ပါစေ VOE ရေးဦးစီသူအောင်မြင့်နဲ့အတူ VOA အဖွဲ့သားအားလုံးကံကောင်းပါစေ၊ကျန်းမာပါစေလို့လည်းဆုတောင်းပေးပါရစေ။အင်တာနက်ဖုန်းလိုင်းတွေမမိတဲ့တောနဲ့ကြီးနေရာမှာတုန်းကဆိုကျွန်တော်ရဲ့ရေဒီယိုလေးကကျွန်တော်အချစ်အဆုံမိသားစုတူလိုပါပဲ VOA ရေး။ကျေးဇူးပါနော်။ဒီစကားလေးတွေကိုမြန်မာပြည်ကပေးစာများအစီအစဉ်မှာဖော်ပြလို့ရရင်ဖော်ပြပေးပါနော်။ VOA ကိုမီဒီယာကောင်တစ်ခုအဖြစ်အမြဲလေးစားပါရစေ။
ဟုတ်ပါတယ်အင်တာနက်လိုင်းတွေဖုန်းတွေမမိတဲ့ခါမှာတော့ရေဒီယိုကသတင်းတွေရရှိဖို့အတွက်အကောင်းဆုံးမိတ်ဆွေဖြစ်ပါတယ်နော်တော်တဲ့တောင်တွေကနားဆင်နေတဲ့သောရရှင်တွေလည်းအားလုံးဘေးရန်ကင်းရှင်းကြပါစေလို့ဆုတောင်းမိပါတယ်နောက်ထပ်သောရရှင်တယောက်ရဲ့အစာကိုလည်းဆက်ပြီးဖော်ပြပေးပါဦးမယ်မင်္ဂလာပါ VOA 102 100သားများခင်ဗျာလို့နှုတ်ဆက်လာတဲ့သောရရှင်ကလည်းနာမည်တော့မဖော်ပြပါနဲ့လို့ဆိုလာတာပါသူကကျွန်တော်ကမြန်မာနိုင်ငံကပထမဦးဆုံး PDF အပတ်စဉ်တစ်ကျောင်းစင်မှာCRP မှာတင်ထားတဲ့ပထမအဦးဆုံး PDF video file တွေကသင်တန်းစင်ပွဲကကျွန်တော်တို့ရဲ့အပတ်စဉ်ကပါဆိုပြီးတော့ဒီတော့ရှင်အဲ့ဒီဓာတ်ပုံလေးတွေနဲ့တကွာအစာရေးလာတာပ
ါကျွန်တော်ကတော့ VOA ဝိုင်းတော်သားများကိုအကိုအမလို့ပဲခေါ်ချင်ပါတယ်ကျွန်တော်လည်း VOA ဝိုင်းတော်သားတွေလို့သတင်းတင်ဆက်တာတွေလုပ်ချင်ပါတယ်စစ်သက်အာဏာမသိငင်ကဆိုကျွန်တော်လည်းအလွတ်တန်းသတင်းတော့ပေါ့အခုတော့ကျွန်တော်ရဲ့မျှော်လင့်ချက်တွေအားလုံးပျောက်နေရတာပါဒါကြောင့်သတင်းမှန်တွေကိုအချိန်နဲ့အမျှတင်ဆက်ပေးနေတဲ့ VOA ကအကိုအမတွေကိုကြည့်ပြီးအားရကျေနပ်နေရပါတယ်ဗျာVOA ဝိုင်းတော်သူဝိုင်းတော်သားများလုံရင်ဆန္ဒပြည့်ဝကြပါစေ
။ကြိုက်ထူတာသောရရှင်ဖြစ်ပါလေ။အရင်ကသတင်းတင်ပြသူဖြစ်ကနေအခုသတင်းနားထောင်သူမြန်မာဒီမိုကရေစီရဲ့လက်နက်ဆွဲကိုင်းဒေါ်လန်နေသူတို့ဖြစ်ပါလေ။ VOA ကအစီအစဉ်တွေနောက်ပြီးတော့လက်ရှိဖြစ်ပေါ်နေတဲ့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ဒီအကြောင်းအရာတွေကိုနားဆင်ပြီးတော့ဆွေးနွေးရေးသားလာကြတဲ့သောရရှင်ရဲ့စာတွေကိုလည်းဖော်ပြပေးခြင်းပါတယ်နော်။ဝေချွေးဖောင်းဖောင်းမှုအကြောင်းကိုဆွေးနွေးခြင်းလိုပါလို့ရေးလာတဲ့သောရရှင်ဗလာကြီးကတော့မြန်မာနိုင်ငံမှာလက်တွေ့ကြုံတွေ့နေရတဲ့စီးပွားရေးအခြေတဲကိုသူမြင်တဲ့ရှုထောင့်ကနေဆွေးနွေးလာပါတယ်
။အခုဖြစ်ပေါ်နေတဲ့အခြေအနေတရက်ကကျွန်တော်ကြိုတွေးထားခဲ့ပြီးမြဲအခုလောက်အခြေအနေဆိုးမယ်လို့မထင်ခဲ့ပါဘူး။အဓိကကျတဲ့အခြေခံအကြောင်းရင်းတွေအများကြီးတွေကမှပထမဆုံးတစ်ခုကိုသုံးသပ်ရမယ်ဆိုရင်ယုံကြည်မှုပျောက်ဆုံးတဲ့အချက်ပဲဖြစ်ပါတယ်။တစ်ကနေပြန်မဆခြင်းပေမဲ့ကိုဗစ်ကာလအတွင်းအာဏာထသိမ်းလိုက်တာကစပြီးတော့အမှားကြီးတစ်ခုကိုဆက်လိုက်တာပါ။စစ်ကောင်းဆောင်တွေကအာဏာသိမ်းရေးကိုပဲအစီအစဉ်ရေးဆွဲထားပြီးတော့နောက်ဆက်လိုက်တဲ့ဒီစကန်ပလန်ကိုရေးဆွဲမလာတာကအခုလိုအခြေအနေကိုရောက်လာစေပါတယ်။ စစ်ကောင်းဆောင်တွေမပြင်ဆင်ထားခဲ့တဲ့အလှည့်ပြောင်းတွေတဲကတချို့ကိုပြောရမယ်ဆိုရင်တော့ CDM လှုပ်ရှားမှုရဲ့ PDF ပေါ်လာရရဲ့ပြပစီပွားရေးပိတ်ဆို့မှုတာမကပြည်တွင်းမှာစစ်အုပ်စုကိုငွေကြေးစီးဆင်းမှုမပြုလုပ်ရေးအစီအစဉ်နောက်တရုတ်နိုင်ငံရဲ့ယုံကြည်မှုအပြည့်အဝမရတာစရရပါပဲ။ဆာရှိမာဆိုလိုနောက်ရက်ဒီမှာထပ်ပြီးတော့ဆွေးနွေးပါမယ
်။ဆာရှိမာဆိုလိုနောက်ရက်ဒီမှာဆက်ပြီးတော့ဆွေးနွေးပါဦးမယ်ဆိုပြီးတော့ကိုဗလာကြီးဆိုတဲ့သောရရှင်မြန်မာနိုင်ငံကစီပွားရေးအခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆခြင်းနဲ့ဆွေးနွေးလာတာဖြစ်ပါတယ်။အခုပြောသွားသလိုပဲမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်ရေးသားလာကြတဲ့စာတွေကတော့ခုနောက်ပိုင်းမှာပို့ပြီးတော့များပါတယ်နော်ဒီထက်ကနောက်ထပ်သောရရှင်သောရရှင်တယောက်ကတော့ကုလသမဂ္ဂနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုပြောလာပါတယ
် VOA ကိုအရန်ကျေးဇူးတင်ပါတယ်သတင်းတွေထုတ်လွှင့်ပေးလို့ပါ UN ဆိုတာတကယ်တော့မရှိသင့်တော့ဘူးဘာလို့လဲဆိုတော့ဆုံးဖြတ်ချက်တစ်ခုကိုခြားဖို့နှစ်နဲ့ချီးနေတယ်လိုအပ်ရင်လိုအပ်တယ်လို့ဆုံးဖြတ်ချက်မချနိုင်ဘူးမြန်မာနိုင်ငံကအပြစ်မဲ့လူတွေထောင်နဲ့တောင်းနဲ့သေးနေတာရဲ့ UN ရဲ့စကားတွေစစ်တပ်ကအဖက်မလုပ်တာတွေသာကြည့်ရင် UN အဖွဲ့ရဲ့တိတ်ခါတော်တော်ကျနေပါတယ်မိဖက်နိုင်ငံတွေကိုချစ်တယ် VOA ကိုချစ်တယ်ဒါပေမဲ့ UN ကမြန်မာနိုင်ငံကအသက်ပေါင်း9တန်းလောက်သေးရင်တော့ဝင်လာလိမ့်မယ်လို့မျှော်လင့်ပါတယ်
ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံအရေးမှာထိထိရောက်ရောက်ကူညီနိုင်ခြင်းမရှိတာအတွက်အထူးစိတ်မကောင်းဖြစ်ရပါတယ်ဆိုပြီးတော့ဒီသောရရှင်ရေးလာတာဖြစ်ပါတယ်။နောက်ထပ်သောရရှင်တယောက်ကတော့ VOA ဝန်တော်သားများမင်္ဂလာပါလို့အစားချေပြီးတော့သူကတော့ကျမတို့မြန်မာနိုင်ငံတည်ရှိတဲ့ data ရင်းအဖွဲ့အစည်းကြီးဖြစ်တဲ့ ASEAN နဲ့ပတ်သက်ပြီးတော့သူရဲ့အမြင်ကိုအခုလိုရေးလာပါတယ်
။ VOA သတင်းတွေနားထောင်ပြီးတော့ပြည်သူတွေမျက်စိပွင့်နားပွင့်ဖြစ်ရတာနှစ်ပေါင်းကြာခဲ့ရပြီမို့ကျေးဇူးတင်ကြောင်းထပ်ပြောပါရစေ။ကျွန်တော်စိတ်ထဲဘူရင်မကြတာလေးရှိလို့ပါကျွန်တော်ညံမီတလောက်တော့အာဆီယံဖွဲ့စည်းဆိုတာကပြည်သူ့ကိုကူစားပြုတဲ့နိုင်ငံအကျိုးတနည်းအားဖြင့်နိုင်ငံကိုကူစားပြုတဲ့ပြည်သူအများအကျိုးဆောင်ရွက်ဖို့ဖွဲ့ထားတာလို့ယူဆပါရယ်အခုတော့မြေပြင်အနေထားတွေအရတွေ့မြင်ရတာကအာဆီယံနိုင်ငံအုပ်ချုပ်သူခေါင်းဆောင်အချင်းချင်းရဲ့အကျိုးကိုပဲရှေ့ရှုနေတဲ့အနေအထားမျိုးကြီးလားဗျဥပမာကျွန်တော်မြန်မာနိုင်ငံကိုကြည့်ပါနိုင်ငံကိုကူစားပြုတဲ့ပြည်သူအများမှာကိုယ်စိတ်နှလုံးသုံးပါအတ္တိဒုက္ခရောက်နေတာကိုအာဆီယံခေါင်းဆောင်တချို့ကကိုကျင်းစာစိတ်အလျင်းမရှိပဲလက်တဆုပ်စာအာဏာရှင်တွေရဲ့ယူသွမှုကိုသူသိကြီးနဲ့ဘာလို့များတူဝေနေအောင်လုပ်ပြနေတာလဲကျွန်တော်နဲ့ပြည်သူအများစုတွေကတော့အာဆီယံဖွဲ့ဆိုတာကခေါင်းဆောင်ပိုင်းတွေအချင်းချင်းဖိမပြီးတော့လှုပ်ဆောင်မှုဖွဲ့စည်းထားတဲ့အဖွဲ့မဖြစ်စေချင်ပါဘူးပြည်တွင်းဝင်မဆွတ်ဖက်ရတာဟာစင်ကြေမဖြစ်စေဘဲနဲ့ပြည်သူတွေရဲ့ငရဲတွင်းကြနေမှုကတော့ကဲထုတ်နိုင်လို့ရမှာပါ
ဒါကတော့အာဆီယံအဖွဲ့နဲ့ပတ်သက်တဲ့သူ့ရဲ့အမြင်သဘောထားဖြစ်ပါတယ်ပြခဲ့တဲ့တောက်ကြနေကပဲဒီလောက်ကိုကျင်းပဖို့ရှိတဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာမြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စားဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုမဖိတ်ကြားဘူးဆိုတဲ့သတင်းတော့တွေ့လိုက်မယ်ထင်ပါတယ်နော်နောက်ပိုင်းမှာအာဆီယံကမြန်မာရေးနဲ့ပတ်သက်ရင်နည်းနည်းပို့ပြီးပြက်ပြက်သားသားကင်တွင်မှုတွေရှိတယ်ဆိုပြီးတော့နိုင်ငံရေးသုံးသက်သူတွေကတော့ပြောနေကြပါတယ်သောရရှင်တွေရဲ့ဘေးစာတွေကိုဒီရပတ်ဒီမာနဲ့ရက်ချင်ပါတယ်ရှင်နောက်ပိုင်းမှာတေးတောင်းလာတဲ့သောရရှင်တွေကိုအလဲပေးချင်ပါတယ်VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်း Season လို့လိမ့်မို့ပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။အခုတော့တိချစ်သောရရှင်နေကိုစောင့်နိုင်ရဲ့တခြင်းလေးတစ်ပုဒ်နဲ့ဖြောပြပေးခြင်းပါတယ်ရှင်။သူရေးသားဆက်ဆိုထားတဲ့နေပြည်တော်မျှော်ရင်းဝေးဆိုတဲ့တခြင်းလေးကိုသောရရှင်နေတူတူနားဆင်ပြီးခံစားကြည့်ရအောင်ပါ။အားလုံးနှစ်ချိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါဦးနော်
။ပီတီတော်ဖြစ်ရတယ်လူတချို့ကအပိလေတဏီကောင်လူမှုရေးအကျိုးဆောင်လေသူလူအများကနှံပါလေကျွန်တော်တို့ကမဆိုးဘူးပဲသူညင်းနေနိုင်သလားရှိတာကိုနေအ
ောင်ချိုချောင်ရဲ့ဖြာတိဥဒုမကောင်းမှုရဲ့လက်ထံရတဏ္ဍရာအများနာမပြေလေจิตတော်မပြောချနိုင်နောက်ကြောင်းလည်းမလဲချနိုင်စာလုံးရဲ့ဘရားကျော်စာပေးဘရားကျော်အောင်ရဲ့လာနေတူရှိချာရွှေပြည်တော်မျိုးလေးတန်းမဝေးဘူးသင်ချာရဲ့လာနေတူရှိချာရွှေပြည်တော်မျိုးလေးတန်းမဝေးဘူးလေ
ကျောင်းဝင်တီဆိုတဲ့နေပြည်တော်မျော်ရင်ဝေးဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါသူတခြင်းတွေကစာသားထဲမှာပါတယ်လို့မျိုးရွှေပြည်တော်မျော်တိုင်းမဝေးရပါစေနဲ့လို့ဆုတောင်းကြရအောင်ပါနော်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေဓာတ်ရိုက်နားဆင်နိုင်ပါတယ်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။ပျော်ရှင်ပါစေများတကား။Send me about the name of my Ooh, ooh, ooh Push on my team, not a car Ooh, ooh, ooh Pity to pity on day You to choke up a baby Then you go on to move here Just on me too Just not to chin ya, they say, hey When we to keep you, can't choke, hey Send a pretty style, really She don't jam me Yeah, la就是家水皮都没有你的微不增长夜老你就是家水皮都没有你的微不累非常
မေးသနာကျော်စီစဉ်တင်ဆက်တဲ့မြမပြည်ကပေးစာများကနအစီအစဉ်ကိုနားဆင်ခဲ့ရတာပါအခုဆက်ပြီးတော့သတင်းတွေကတူတာအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်နိုင်ငံတကာသတင်းတွေကြည့်ရှုနားဆင်တဲ့အခါမှာအဲ့ဒီသတင်းတွေမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတော့သတင်းတွေကတူတာဆိုတဲ့အစီအစဉ်ကိုတော့မညွညွလွင်ကစီစဉ်တင်ဆက်ပေးထားပါတယ်ရှင်
အင်းဦးရောပါတမကကိုဦးရောပါတိုက်ထဲမှာရှိတဲ့နိုင်ငံတွေအချင်းချင်းကြားမှာဒေသရင်းလုံခြုံရေးငြိမ်းချမ်းရေးစီးပွားရေးစရာတွေဘက်ဆုံဖွံ့ဖြိုးတိုးတက်စီဖို့နဲ့ဒေသရင်းနေထိုင်ကြတဲ့ပြည်သူလူထုတွေဒီမိုကရေစီထွန်းကားပြီးလွတ်လပ်ပြီးတရားမျှတတဲ့တရားဥပဒေစိုးမိုးမှုတွေရှိစေဖို့ရည်ရွယ်ပြီးဦးရောပါနိုင်ငံတွေစုပေါင်းဖွဲ့စည်းခဲ့ကြတဲ့အင်အားကြီးအဖွဲ့အစည်းကြီးတစ်ခုဖြစ်ပါတယ်။ဒါ့အပြင် EU မှာပါဝင်တဲ့အဖွဲ့ဝင်နိုင်ငံတွေအားလုံးအနေနဲ့ကုန်စည်နှုန်းတည်ငြိမ်ပြီးသာရူညီမျှတဲ့စီးပွားရေးတိုးတက်လာစေဖို့လူနေမှုစနစ်တွေမြင့်မားလာစေဖို့တဘာဝပတ်ဝန်းကျင်ကိုစုပေါင်းထိန်းသိမ်းကြဖို့သိပ္ပံနည်းပညာတွေထွန်းကားလာစေဖို့မတူကွဲပြားတဲ့ယဉ်ကျေးမှုဓလေ့ထုံးစံတဲ့ဘာသာစကားတွေကိုလေးစားလိုက်နာကြဖို့ဆိုတဲ့ရည်ရွယ်ချက်တွေကလည်းအဓိကပါဝင်ပါတယ်။အဲဒီနောက်မှာတော့ကမ္ဘာတဝန်းဒီမိုကရေစီပေါ်ဆောင်ရေးနဲ့ငြိမ်းချမ်းရေးကျန်းမာရေးပညာရေးရာသီဥတုထိန်းသိမ်းရေးလုပ်ငန်းတွေအတွက်ကိုပါပံပိုးကူညီဆောင်ရွက်လာပါတယ်ဒုတိယကမ္ဘာစစ်ကြီးပြီးတဲ့နောက်ပိုင်းနှစ်တွေကစပြီးစီးလုံးညီညွတ်တဲ့ဥရောပနိုင်ငံတွေအားလုံးစုပေါင်းပါဝင်တဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်နိုင်ဖို့စဉ်ဆက်မပြတ်ကြိုးပမ်းခဲ့ကြတာပါပထမဆုံးအဆင့်အနေနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်နိုင်ဖို့1958ခုနှစ်မှာ European Economic Community EEC လို့ခေါ်တဲ့ဥရောပစီးပွားရေးဆိုင်ရာလူမှုအဖွဲ့အစည်းကို Belgium, Germany, ပြင်သစ်အီတလီ Luxembourg Netherlands စတဲ့နိုင်ငံ6နိုင်ငံနဲ့စတင်ထူထောင်ခဲ့ပါတယ်။အဲဒီနောက်ဥရောပနိုင်ငံတွေအများစုပါဝင်လာကြပြီး1993ခုနှစ်မှာတော့ European Economic Community EEC ကနေ European Union EU ဆိုပြီးအဖွဲ့အစည်းပြောင်းလဲခဲ့ပါတယ်2020ခုနှစ်ဇန်နဝါရီလ31ရက်နေ့မှာတော့ United Kingdom UK ဟာ EU အဖွဲ့ကနေနှုတ်ထွက်ခဲ့ပါတယ်အခုလောလောဆယ်မှာတော့ဥရောပသမဂ္ဂမှာအဖွဲ့ဝင်နိုင်ငံပေါင်း28နိုင်ငံရှိပါတယ်အဲ့ဒီနိုင်ငံတွေကတော့ Austria Belgium Bulgaria Croatia Cyprus Czechia Denmark Estonia Finland ပြင်သစ် Germany Greece Hungary Ireland Italy Latvia Lithuania Luxembourg Malta Netherlands Poland Portugal Romania Slovakia Slovenia Spain Sweden တို့ဖြစ်ကြပါတယ်။ဥရောပသမဂ္ဂရဲ့တရားဝင်ဘာသာစကားကိုတော့24မျိုးသတ်မှတ်ထားပါတယ်။ဥရောပသမဂ္ဂရဲ့ဘုံငွေကြေးစနစ်အဖြစ်လဲယူရိုငွေကို1999ခုနှစ်မှာသတ်မှတ်ကျင့်သုံးခဲ့ပါတယ်။အဖွဲ့ဝင်နိုင်ငံ28နိုင်ငံထဲက19နိုင်ငံဟာယူရိုငွေကြေးစနစ်ကိုသုံးစွဲကြပါတယ်။ဥရောပကိုအလဲပတ်သွားတဲ့အခါဥရောပသမဂ္ဂရဲ့ရှန်ဂန်လို့ခေါ်တဲ့ဗီဇာကိုရှောက်ထားနိုင်ပြီးတော့အဲ့ဒီဗီဇာရှိရင်သတ်မှတ်ထားတဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတချို့ကိုသီးသန့်ဗီဇာထပ်ယူစရာမလိုပဲသွားလာနိုင်မှာပါ။ဥရောပသမဂ္ဂမှာဥရောပပါလီမန်ဥရောပကောင်စီဥရောပသမဂ္ဂကောင်စီဥရောပကော်မရှင်ဥရောပဗဟိုဘဏ်အပါအဝင်စီမံအုပ်ချုပ်မှုဆိုင်ရာကဏ္ဍကြီး15ခုရှိပါတယ်။ဥရောပသမဂ္ဂရဲ့အဓိကအကြဆုံးမန္တန်ကြီး3ခုဖြစ်တဲ့ဥရောပပါလီမန်ဥရောပကောင်စီနဲ့ဥရောပကော်မရှင်တို့မှာဥက္ကဋ္ဌတဦးစီထားရှိပြီး EU ရဲ့လုပ်ငန်းတာဝန်တွေကိုဦးဆောင်လုပ်ကိုင်ကြပါတယ်။EU ဥရောပသမဂ္ဂဟာဥရောပတဝန်ပြောင်းလဲတည်မြဲရေးငြိမ်းချမ်းရေးဒီမိုကရေစီရေးနဲ့လူ့အခွင့်အရေးလှုပ်ရှားမှုတွေအတွက်နိုဘယ်ငြိမ်းချမ်းရေးဆုကို2012ခုနှစ်မှာရရှိခဲ့ပါရှင်
။မန်ညိုလင်းစီစဉ်တင်ဆက်ပေးထားတာပါရှင်။ကျမတို့အခုထုတ်လွှင့်နေတဲ့အတန်လွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းတစ်ချိန်ပြန်ပြီးတော့အနားဆင်ကြည့်ရှုနိုင်ပါရဲ့ရှင်။VOA ကိုစာရေးသားဆက်သွယ်လို့ရဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုဆက်ပြီးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းအချင်းချုပ်ကိုကိုသားညွန့်ကပြောပြပေးပါမယ်ရှင
်။အရှိတောင်အရှာနိုင်ငံများအသင်းအာဆီယံရဲ့လာမယ့်ထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကိုဖိတ်ကြားခြင်းမလုပ်ဖို့အာဆီယံနိုင်ငံကြီးဝန်ကြီးတွေဆုံးဖြတ်တဲ့ပုံမှာအင်တန်စိတ်ပြတ်ပြီးတော့ပြင်းထန်စွာကန့်ကွက်တဲ့အကြောင်းမြန်မာနိုင်ငံကြီးဝန်ကြီးဌာနကတုံ့ပြန်ခဲ့ပါတယ်။လာမယ့်အောက်တိုဘာလ26ရက်နေ့ကနေပြီးတော့28ရက်နေ့မှာကျင်းပမယ့်အာဆီယံထိပ်သီးခေါင်းဆောင်များဆွေးနွေးပွဲမှာမြန်မာစစ်ကောင်စီအကြီးအကဲကိုမဖိတ်ကြားဘူး။တောက်ကြနေကလုပ်တဲ့အာဆီယံအရေးပေါ်အစည်းအဝေးအတွင်းမှာဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။အီရတ်နိုင်ငံရဲ့လွှတ်တော်ရွေးကောက်ပွဲတွေမှာတော့မဲလာပေးသူ43ရာခိုင်နှုန်းအထိရောက်ရှိခဲ့တယ်ဆိုပြီးတော့ရွေးကောက်ပွဲကော်မရှင်ကစီနီကကြေညာပါတယ်။တဟအစိုးရကထုတ်တဲ့ကိန်းဂဏန်းတွေထက်အနည်းငယ်ပိုပြီးတော့2018ခုနှစ်ရွေးကောက်ပွဲထက်မဲပေးသူအရေအတွက်ကတော့နည်းပါတယ်။ယူရိုနိုင်ငံရဲ့အောက်တိုဘာလ10ရက်နေ့ရွေးကောက်ပွဲအတွက်မှာတော့လူ 9.6 တန်းလာပြီးတော့မဲပေးခဲ့ကြတယ်ဆိုပြီးတော့ယူရိုအမျိုးသားရွေးကောက်ပွဲကော်မရှင်ကကြေညာခဲ့ပါတယ်။ပြီးခဲ့တဲ့ဩဂတ်လတုန်းကဒီအတန်းထက်မြန်ပြီးတော့နျူကလ িয়ার အသုံးပြုနိုင်တဲ့ဒုံးစမ်းသပ်မှုတရုတ်ကလုပ်နိုင်ခဲ့တာဟာအမေရိကန်ထောက်လိုင်းရေးပိုင်းကိုအံ့အားသင့်သွားစေတယ်ဆိုပြီးတော့အမည်မဖော်တဲ့သတင်းအရေးမြင့်၅ခုကိုကူးကားပြီးတော့ Financial Times လင်းကဖော်ပြပါတယ်။အတန်ထက်မြန်တဲ့ရင်ငယ်ကိုတည်ဆောင်ထားတဲ့ဒုံးကြီးကိုအာဂတပတ်လန်းအနေပိုင်းထီကိုတရုတ်စစ်တပ်ကပြစ်လွှတ်ခဲ့ပြီးတော့ပြစ်မှတ်မရောက်ခင်မှာကဘာပတ်လန်းထဲဝင်ရောက်ခဲ့တယ်လို့ဖော်ပြပါရယ်။သူ့ရဲ့ပြစ်မှတ်နေရာကိုလည်းမိုင်20လောက်ပဲကွာဝေးပြီးတော့ထိမှန်ခဲ့တယ်လို့ဆိုပါရယ်။ဒီစမ်းသပ်မှုကိုကြည့်လို့ရှိရင်တရုတ်ရဲ့အတန်ထက်မြန်တဲ့လက်နက်တိုးတက်လာတာဟာအမကန်ဘွယ်ရှိပြီးတော့အမေရိကန်အရာရှိတွေနားလည်သိရှိတာထက်တော်လေးကိုပိုမိုနေတယ်လို့ထောက်လိုင်းအရေးမြစ်ကိုကူကားပြီးတော့ Financial သတင်းဌာနကရေးပါရယ်။ဂျပန်ဝန်ကြီးချုပ်တေဖူမီယိုကာရှိတာဟာလာမယ့်ဆောင်းရသည်ရပွဲတော်အတွက်ဒီစစ်တွင်းကြဆုံးသူတွေကိုအမှတ်တရလုပ်ထားတဲ့ရာဇုကီနီဖျားเจ้าကိုအဖွဲတော်ဖွဲ့ဆစ်လုပ်ပြီးတော့ဝတ်ပြုဆူတောင်းမှုသွားလုပ်ခဲ့ပါတယ်ခင်ဗျာ
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုကိုသားညွန့်ဦးပြောပြပေးခဲ့တာပါရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရနိုင်ဖြစ်ပါတယ်။အသံပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ပါတယ်။ VV အစီအစဉ်တွေကိုနားတော်တာဆင်ကြားတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ကျေးဇူးတော်တာရှင်များနဲ့တကွ VV နားဆင်ကြသူအားလုံးကိုရောစိတ်ပါဘေးပရာကိုဝေးကွာပြီးတော့ကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမများတစ်စီအောင်ပါရှင်
This program has come to you.